Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလို့ဖုန်းဆက်တာလိုက်ပါတယ်။ VOA American အတန်းကနေ2018ခုနှစ်မေလ8ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုလိုင်းဒိုမီတာ32.50-51တူကနေစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပါခင်ဗျာ။အခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်ဗျာတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့တူကြီးညာပေးမှာပါ။ CIA အကြီးအကဲဖြစ်တဲ့ယာထားသူ Gina Haspel ဟာဒီယာဒူးနဲ့အသင့်တော်ဆုံးသူဖြစ်ကြောင်းသမ္မတအင်တာဗျူးကပြောကြားလိုက်ပါတယ်။အာဖဂန်ကဘာသာရေးပွဲတစ်ခုကိုအာဖဂန်လေတပ်ကနေတိုက်ခတ်မှုကြောင့်ကလေး30တေဆုံးခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ကချင်ဒေသရင်းတိုက်ပွဲတွေကြောင့်ပိတ်မိနေသူတချို့ကိုပြန်ပြီးကယ်ထုတ်နိုင်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆမ်မိုး။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေအပြီးကြားမယ်ထင်ပါဆိုရင်မြန်မာပြည်ကပဲတွေကိုအိန္ဒိယကပြန်ပြီးတော့ဝယ်တော့မယ်ဆိုတော့မြန်မာပဲစည်းကွက်အခြေအနေဘယ်လိုများဖြစ်လာနိုင်မှာလဲ
ပဲစည်းလိန်ကတသိန်းခွဲတော့ဒီမှာ ETA တသိန်းခွဲလို့မရှိတော့တခြားနိုင်ငံဝယ်ပေါ့မပဲတော့ဗမာတနေငံနဲ့အစုဝယ်ဆိုဒီကပဲ
မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တယ်များအတင်းဘိုးအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမြတ်စုပြောပြတော့တာပါသတင်းလွှာတွေကိုတင်ဆက်တဲ့ခါမှာပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင် OIC အဖွဲ့ကရိုဟင်ဂျာရေးရာကော်မတီဖွဲ့လိုက်ပြီးတဲ့နောက်ဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတဲ့အကြောင်းဆက်သွယ်မေးမြန်းချက်ရခိုင်ပြည်နယ်ရေးကုလသမဂ္ဂပူးပေါင်းဆောင်ရွက်ဖို့အတွက်အစိုးရကကြေညာထားပေမဲ့ဘယ်ချက်ကအတားအဆီးဖြစ်နေပါသလဲဆိုတာနဲ့ထဝရီမှာမီးတောင်ပောက်ခွဲအစိမ့်ငွေတွေချော်ရည်တွေအပူတွေထွက်နေတဲ့အခြေအနေကိုဘလို့ရင်ဆိုင်ရနေရတယ်ဆိုတဲ့အခြေအနေအကြောင်းတွေကိုနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်နေတော့စီဝါရေးကဏ္ဍနဲ့တုတဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
CIA American ဘဟုထောက်လိုင်း Agency ရဲ့အကြီးအကဲယာရုအတွက်အတီးပြုတ်နိုင်ဖို့ဗုဒ္ဓဖူးနဲ့အထက်လွတ်တော်ကြားနာပွဲမတိုင်ခင်နှစ်ရဲ့အလိုမှာပဲယာယီလက်ရှိယာယီအကြီးအကဲဖြစ်တဲ့တာဝန်ယူနေတဲ့ Gina Haspel ဟာဒီယာရုအတွက်အသင့်တော်ဆုံးအမျိုးသမီးအဖြစ်သမရအင်ဗျူကပြောကြလိုက်ပါတယ် Miss Haspel ဟာ CIA အကြီးအကဲဖြစ်တဲ့အတီးပြုတ်ပေးဖို့အတွက်လိုအပ်တဲ့လုပ်ငန်းစဉ်တွေကိုရာနှုန်းပြည့်လှုပ်ဆောင်မှာဖြစ်ကြောင်းတနင်္လာနေ့မှာသမရအင်ဗျူပြောခွင့်ရ Sarah Huckabee Sanders ဆာသတင်းတောက်တွေကိုပြောပါတယ်အသက်62နှစ်အရွယ်ဝိုင်းရင်ထောက်လိုင်းဝန်ထမ်းဖြစ်သူ CIA ရဲ့ယာယီဒါရိုက်တာ Gina Haspel ကအကြမ်းဖက်သူတွေနဲ့ပတ်သက်ပြီးကြမ်းတမ်းစွာစစ်ဆေးမှုတွေမှာပါဝင်ပတ်သက်ခဲ့ဘူးတာအတွက်စိုးရိမ်ပြီးဒီယာရုအတွက်သူ့ကိုမရွေးချယ်ဖို့ပြောကြားခဲ့ပေမဲ့သမရ Trump ကဒီအတွက်စိတ်မပူဖို့အားပေးခဲ့တယ်လို့ Trump အစိုးရအဖွဲ့အရာရှိတွေကပြောပါတယ်။ယာယီညွှန်မှု Haspel ရဲ့ထူးခြားစွာလှုပ်ဆောင်ခဲ့တဲ့မှတ်တမ်းတွေကိုအထက်လွှတ်တော်အမတ်တိုင်းပြန်ပြီးသုံးသပ်ကြည့်ရှုနိုင်ဖို့အတွက်သူနဲ့ပတ်သက်တဲ့ကန့်သက်အဆင့်စာရွက်စာတမ်းတွေကို CIA ကတနင်္လာနေ့မှာအထက်လွှတ်တော်ကိုပေးအပ်ခဲ့ကြောင်း CIA ပြောခွင့်ရကပြောပါတယ်။ဒီစာရွက်စာတမ်းတွေထဲမှာ9/11 နောက်ပိုင်း CIA အကြမ်းဖက်ဝါရဇွဲနှိမ်နင်းဗဟုထဏမှာသူတာဝန်ချခဲ့တဲ့ဆနစ်တာကာလအပါဝင်သူတာဝန်ထမ်းဆောင်ခဲ့တဲ့ကာလတစ်ချုံလုံးနဲ့ပတ်သက်တာတွေကိုဖော်ပြထားတာမို့ဒါတွေကိုအချိန်ယူဖတ်ကြဖို့အတွက်အထက်လွှတ်တော်အမတ်အားလုံးကိုတိုက်တွန်းကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့တောက်ချာနေ့တုန်းကသမရအင်ဗျူတာဝန်ရှိသူတွေဟာဗာဂျီးနီးယားက CIA ဌာနချုပ်ရှိရာလန်ဂလင်မှာ Miss Haspel ကိုတွားရောက်တွေ့ဆုံပြီးသူ့အတွက်အမည်စင်းတင်သွင်းမှုကိုပြန်ပြီးမယုတ်သိမ်းမှုအတွက်ပြောကြားခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်
အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေပြီးတော့အမေရိကန်ကခွဲထွက်မလားအီရန်ကိုရေးယူပိတ်ဆို့မှုတွေပြန်ပြီးတော့လုပ်မလားဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ကြေညာမယ်လို့ဆိုပါတယ်။2015ခုနှစ်တုန်းကလှုပ်ထားခဲ့တဲ့အီရန်ကနျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုသမ္မတထရမ့်ကသဘောမကျတဲ့အကြောင်းမကြာခဏထုတ်ပေါ်ပြောဆိုနေတတ်တာပါ။ဒီသဘောတူညီချက်အရနျူကလ িয়ার လှုပ်ဆောင်မှုတွေကိုညှော်နယ်လာအောင်အီရန်ကိုအရေးယူပိတ်ဆို့တန်းခတ်တာတွေရှော့ချဖို့ဆိုတဲ့ကိစ္စဟာမအောင်မြင်နိုင်တဲ့လုပ်ရပဲလို့လည်းသမ္မတထရမ့်ကဆိုပါတယ်။အီရန်ကိုပဲ့ထိန်တက်ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေရပ်တန့်မှုသဘောတူညီချက်ကဘာမှလည်းအလုံးမဖြစ်ဘူး။ဒီသဘောတူညီချက်ဟာနျူကလ িয়ার ဆိုင်ရာစောင့်ကြည့်ကန့်သတ်မှုတွေကိုအချိန်လွန်ကုန်ဆုံးစေတဲ့သဘောပဲလို့လည်းသမ္မတထရမ့်ကပြောပါတယ်။တကယ်တော့သမ္မတထရမ့်ကအီရန်နဲ့ပတ်သက်ပြီးတော့မတူညီတဲ့သဘောထားနှစ်ခုကြားမှာဖိအားအပေခံနေရတာပါ။ဥရောပကောင်ဆောင်တွေဘက်ကအမေရိကန်အနေနဲ့လက်ရှိသဘောတူညီချက်အတိုင်းဆက်ပြီးတော့ရှိနေစေချင်ပြီးအစ္စရေးကတော့အီရန်ဟာလိန်ညာလှည့်ပြားနေတာလို့ဆိုနေပါတယ်။မကြာခင်တုန်းကပဲအင်ဗီရိုကိုလည်းရောက်လာခဲ့တဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့အီရန်သဘောတူညီချက်ဟာပြီးပြည့်စုံတာတော့မဟုတ်ဘူး။ဒါပေမဲ့တခြားလမ်းကြောင်းလည်းရှိမနေဘူးလို့ဆိုပါတယ်။ဗြိတိန်ကလည်းသမ္မတထရမ့်အစိုးရကိုလက်ရှိအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်အတိုင်းဆက်ပြီးတော့ရှိနေစေချင်တာပါ။
ပြီးခဲ့တဲ့လတုန်းကဘာသာရေးဆွေးနွေးပွဲတစ်ခုကိုအာဖဂန်လက်ကန်တိုက်ခိုက်မှုကြောင့်ကလေးငယ်30သေဆုံးပြီး52ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ Contest KI မှာចောင်းသားလေးတွေကိုရန်ချမ်းစာအာဂုံရပ်ပွဲကျင်းပဖို့အတွက်စုဝေးနေတဲ့အမျိုးသားတွေနဲ့ယောက်ျားကလေးငယ်တွေကိုအာဖဂန်စစ်တပ်ရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူကြီးလဲအနည်းဆုံး6ဦးသေဆုံးပြီး20လောက်ဒဏ်ရာရခဲ့တာပါ။ဒါဟာပါကစ္စတန်အခြေဆက်ကီတာရှူရာအဖွဲ့ဝင်တွေအပါအဝင်တာလီဘန်ထိပ်ပိုင်းခေါင်းဆောင်တွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အာဖဂန်အစိုးရကပြောပါတယ်။ဒီတိုက်ခိုက်မှုမှာအရက်သားတွေပါတေဆုံးခဲ့တယ်ဆိုတော့အာဖဂန်အစိုးရကအတိအမှတ်ပြုပေးမယ်။အစရုံးကတော့တေဆုံးသူတွေအားလုံးလူလူဟာတာလီဘန်တွေဖြစ်ရမယ်လို့ပြောထားတာပါ။ဒီဖြစ်ရတဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မယ်လို့လည်းကတိပေးခဲ့ပါဗျ။တေဆုံးသူတွေထဲမှာတာလီဘန်ထိပ်ပိုင်းခေါင်းဆောင်တွေပါမပါကိုတော့ကုလသမဂ္ဂကတည်တည်ထားချာမပြောနိုင်ပါဘူး။မျက်မြင်သက်သေတွေကတော့တာလီဘန်အဖွဲ့ဝင်တွေဒီပွဲကိုတက်ရောက်ခဲ့ကြောင်းနဲ့တချို့ဟာလုံခြုံရေးအဆောင်တွေဖြစ်ကြောင်းပြောပါတယ်။အာဖဂန်နစ္စတန်မှာအရက်သားတေဆုံးထိခိုက်မှုဟာ2018ပထမလေးလပတ်ထဲမှာပဲစံချိန်တင်လောက်အောင်မြင့်မားနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဇန်နဝါရီလကနေမတ်လအတွင်းတေဆုံးဒါမှမဟုတ်ဒဏ်ရာရတဲ့အရက်သားက2258ယောက်ရှိခဲ့ပါတယ်။
လူမှုကြီးကြပ်ရေးကိစ္စကအမေရိကန်နိုင်ငံရေးမှာလူစိတ်ဝင်စားမှုများတဲ့ကိစ္စတစ်ခုဖြစ်ဆက်ပြီးတော့ရှိနေတော့မှာပဲ။နိုဝင်ဘာလကျလို့ရှိရင်ကျင်းပမယ့်ဂျာပြရွေးကောက်ပွဲတွေမှာတရားဝင်နေထိုင်ခွင့်တွေကိုကန့်သတ်မှုတွေလုပ်ဖို့အမေရိကန်ပြည်သူအများစုကထောက်ခံမဲပေးကြမဲ့သဘောတွေလူမှုစစ်တမ်းတွေမှာမြင်နေရပါတယ်။ရှူးဇဲဝါရီသုတေသနလုပ်ငန်းရဲ့ပြီးခဲ့တဲ့အေဘီလာတုန်းကလုပ်ခဲ့တဲ့လူမှုသဘောထားကောက်ခံမှုအရအမေရိကန်ပြည်သူတွေရဲ့၃ပုံ၂ပုံဟာတရားဝင်နေထိုင်ခွင့်တွေကိုရှော့ချရေးထောက်ခံကြလိမ့်မယ်လို့ဖော်ပြနေပါတယ်။လက်ရှိအမေရိကန်ဆွေရဲ့မူဝါဒမှာဖြည့်ဆွတ်ထားတာတွေကအမေရိကန်ပြည်ထောင်စုကိုတစ်သက်လုံးလုံးကင်ခွင့်နဲ့နှစ်စဉ်လူပေါင်းတန်းတန်းလောက်တရားဝင်လာရောက်ခွင့်ပြုထားတယ်။အစိုးရကတနစ်ကိုလူပနှစ်ယောက်လောက်ထပ်ပြီးတော့လက်ခံသင့်တယ်ဆိုတဲ့မေးခွန်းကိုစစ်တမ်းထဲမှာမေးလာပါတယ်။အဲဒီခါမှာဖြည့်ဆွတ်သူ64ရာခိုင်နှုန်းကတသက်တာလုံးခွင့်ပေးတဲ့ရေအတွက်ကိုအစိုးရဘက်ကရှော့ချတင်တယ်လို့သဘောထားတွေပေးကြပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလကလုပ်ခဲ့တဲ့လူမှုသဘောထားကောက်ခံမှုမှာလည်းအမေရိကန်ပြည်ထောင်စုကိုရောက်လာကြမဲ့သူတွေရဲ့တရားဝင်နေထိုင်ခွင့်တွေကိုကန့်သတ်စေခြင်းတဲ့သဘောတွေကိုတွေ့ရပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကချင်ပြည်နယ်တွင်ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့တောတောင်တွေကထောင်နဲ့ချီတဲ့ဒေသခံပြည်သူတွေတဲကတချို့ကိုကယ်ထုတ်နိုင်ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချက်ထိုင်ဝန်ကြီးဒေါက်တာဝင်းမြတ်ဤက VOA ကိုပြောပါတယ်။လောလောဆယ်မှာအားလုံးစိတ်ကူးနေကြတဲ့ကာမိုင်းမန်ဝင်းဒေသမှာသူ့သဘောနဲ့သူနေခဲ့သူ9ဦးမှအပကြံလူပေါင်း148ဦးကိုပြန်ပြီးခေါ်ယူနိုင်ခဲ့ကြောင်းနဲ့ကြံပိတ်မိနေသူတွေဘယ်လောက်ရှိတယ်ဆိုတာကိုစည်ရင်အတိအကျသိနိုင်ဖို့အတွက်ကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဝန်ကြီးကပြောပါတယ်။ဝန်ကြီးဟာကချင်ပြည်နယ်ရင်းကစစ်ပေးဆောင်ဒုက္ခဒေရစီကိုကိုယ်တိုင်တွားရောက်ခဲ့တာပါ။ပိတ်မိနေသူတွေကယ်ထုတ်ရေးအတွက်ကချင်ပြည်နယ်အစိုးရအခက်တွေ့နေချိန်မှာပြည်တော်စုအစိုးရဘက်ကသမရယုံနဲ့တက်မတော်ညှိနှိုင်းပြီးအဆင်ပြေအောင်ဆောင်ရွက်နိုင်ခဲ့တယ်လို့လည်းဝန်ကြီးကပြောပါတယ်။ပိတ်မိနေတဲ့စစ်ပေးဆောင်တွေကယ်ထုတ်နိုင်ရင်တပိတ်စခန်းဖွင့်တောင်းဆိုနေတဲ့ကချင်လူငယ်တွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ပြည်တော်စုနဲ့ပြည်နယ်ပူးပေါင်းဆောင်ရွက်နိုင်အောင်လှုပ်ဆောင်ခဲ့ပါတယ်လို့လည်းလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။တွားရောက်အကူအညီပေးနေသူတချို့ကိုလက်နက်ကင်တချို့ကလမ်းမှာပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာနဲ့ပတ်သက်ပြီးလုံခြုံရေးအတွက်ပူးပေါင်းညှိနှိုင်းမှုတွေနဲ့ဆက်ပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်။လက်ရှိမှာတော့ဒုက္ခတွေရဲ့စာဝင်နေရတဲ့လှုပ်ဆောင်ပေးနေတယ်လို့ပညာရေးနဲ့ကျန်းမာရေးအတွက်ပါစီစဉ်လှုပ်ဆောင်နေကြောင်းပြောကြားခဲ့ပါတယ်
။ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခတွေကိုတည်ဆောင်လာတဲ့လှေနှစီအင်ဒိုနီးရှားနိုင်ငံအနောက်ဘက်ဆုံးကအာချေးပြည်နယ်ကိုမကြာခင်တုန်းကထပ်ပြီးတော့ရောက်လာခဲ့တဲ့ဖြစ်ဟာမြန်မာနိုင်ငံအတွင်းကနေရိုဟင်ဂျာတွေအုံနဲ့ကျင်းနဲ့ထွက်ပြေးနေတာကိုပြသနေတဲ့သက်တေတစ်ခုပါပဲ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းရိုဟင်ဂျာဒုက္ခတွေအုပ်စု6စုအာချေးပြည်နယ်ကိုရောက်လာခဲ့ပါတယ်။အာချေးပြည်နယ်ဟာဆူမထရာကျွန်းဆွယ်ထိပ်ဖြားမှာရှိနေပြီးတော့မြန်မာနိုင်ငံနဲ့ထိစပ်နေတဲ့ကပလီပင်လယ်ပြင်ရဲ့တစ်ဖက်ကမ်းမှာရှိနေတာပါ။အရင်ကဆိုလို့ရှိရင်လေခတ်ကြီးကြီးတွေနဲ့ရိုဟင်ဂျာတွေထွက်ပြေးလာလို့ရှိပြီးတော့အခုနောက်ပိုင်းမှာတော့ရိုဟင်ဂျာတွေအတွက်ဒီအချက်တဲတွေပုံများလာသလိုထွက်ပြေးတဲ့လေတွေကလည်းသိငယ်လာတဲ့အကြောင်းအာချေးပြည်နယ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုကူညီပေးနေတဲ့ IOM နိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအကူအညီပေးရေးအဖွဲ့ရဲ့ခေါင်းဆောင်မာရီယန်ခိုခါကပြောပါတယ်။အခုလအတွင်းအသက်ရောက်လာခဲ့တဲ့ရိုဟင်ဂျာ84ဦးကိုနေအိမ်နဲ့တခြားအကူအညီတွေပေးနိုင်ဖို့ IOM အဖွဲ့ကအခြေဒေသခံအစိုးရနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။အင်ဒိုနီးရှားနိုင်ငံဟာ1950ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်တာကြောင့်ဒုက္ခသည်တွေကိုတရားဝင်အသိအမှတ်ပြုလက်ခံတာတွေအကူအညီပေးတာတွေကတရားဝင်သဘောဖြစ်မနေပါဘူး။ဒါပေမဲ့လည်းအခြေပြည်နယ်မှာအများစုဖြစ်တဲ့ရှီးဦးဇဲမွတ်စလင်တွေရဲ့မွတ်စလင်တွေကိုနွေထွေထွေကြိုဆိုလက်ခံပြီးတော့အကူအညီပေးမှမှုတွေကတော့သတင်းစာတွေမှာခေါင်းကြီးပိုင်းကနေပြီးတော့ဖော်ပြခံရတဲ့လုပ်ရက်တွေဖြစ်ပါတယ်။ရိုဟင်ဂျာတွေဟာပင်လယ်ပြင်တွင်းလှိုင်းလေငြိမ်သက်တတ်တဲ့ဇန်နဝါရီလနေမေလအကြားမှာအင်ဒိုနီးရှားကိုရောက်လာကြပါတယ်။အခုဆိုလို့ရှိရင်ရိုဟင်ဂျာဥယျာဉ်ဟာ1950လောက်အင်ဒိုနီးရှားမှာရှိနေပြီလို့ IOM ဖွဲ့ကပြောပါတယ်။မလေးရှားနိုင်ငံမှာလည်းရိုဟင်ဂျာ3,000,000လောက်ရှိနေတယ်လို့ IOM ကခန့်မှန်းပါတယ်။ဒီဖွဲ့ဟာအခြေပြည်နယ်ကိုရောက်လာကြတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဒါမှမဟုတ်အမေရိကန်ပါဝင်အနောက်နိုင်ငံတွေစီကိုပြောင်းရွှေ့အခြေချရေးကိုလည်းကူညီပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံအရှေ့ပိုင်းဂျာခန်းပြည်နယ်မှာတောက်တန်လေးကအသက်18နှစ်အရွယ်အမျိုးသမီးကလေးတူအာဓမအပြုကျင့်ခံပြီးမိဘတင်ရှုခဲ့တဲ့အတွက်သူ့ခန္ဓာကိုယ်ထောက်ဝက်ကြောမိလောင်တန်ရာတွေနဲ့ဆေးရုံတင်ထားပြီးအသက်မသေးအောင်အပြင်းထန်လုံးပန်းနေရတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။အဲ့ဒီပြည်နယ်မှာပဲပြီးခဲ့တဲ့သတင်းပတ်ထဲမှာအသက်16နှစ်အရွယ်ဆယ်ကျော်သက်ကလေးမလေးတူအာဓမအပြုကျင့်ပြီးမိနယ်ပါတင်ရှုမှုဖြစ်ပွားခဲ့တာပါ။အသက်18နှစ်အရွယ်ကလေးမနဲ့တရွာထဲနေအသက်19နှစ်အရွယ်ကောင်လေးကိုရဲတွေကဖမ်းဆီးပါတယ်။သူဟာသူ့ကိုလက်မခံတဲ့ကလေးမလေးကိုရင်နှံစီလောင်းမိတင်ရှုခဲ့တာပါ။အသက်16နှစ်အရွယ်ကလေးမလေးကတော့လူကြီးလေဦးကဖမ်းသွားပြီးအုပ်စုလိုက်မရင်းကျင်တာခံရပြီးတဲ့နောက်တနေ့မိဘတွေကရက်ရွယ်လူကြီးတိုင်တဲ့အခါမှာဒီလူတွေကိုဒဏ်ရိုက်ခဲ့တာပါဒေါ်လာ850နဲ့ညှိမျှတဲ့ဒဏ်ငွေဆောင်ဖို့ဒဏ်ရိုက်တိုက်ကိုမကျေနပ်ဘဲဒေါသထွက်ပြီးကလေးမလေးအိမ်ထဲမှာရှိနေတော့အိမ်ကိုမိရှို့ခဲ့တဲ့အတွက်ကလေးမလေးတေဆုံးခဲ့ရတာဖြစ်ပါတယ
်လက်နက်နိုင်ငံမှာ2009ခုနှစ်နောက်ပိုင်းပထမဦးဆုံးကျင်းပခဲ့တဲ့ရွေးကောက်ပွဲအတွက်မဲပေးမှုတွေတင်းတင်းနေနေညကပြီးဆုံးခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးပါတီကိုထောက်ခံကြတဲ့သူတွေရွေးကောက်ပွဲဖျက်မြောက်ခဲ့တဲ့အထိမ်းအမှတ်ဖြစ်အောင်ဝဲခံခဲ့ကြပါလေ Hezbollah အဖွဲ့ကိုထောက်ခံသူတွေကလမ်းမတွေပေါ်မှာမော်တော်ယာဉ်နှမ်းနေတဲ့လှည့်လည်ပြီးတော့သူတို့အဖွဲ့ခေါင်းဆောင်ရဲ့တပ်ပုံတွေ Hezbollah အလံတွေကိုဝေရမ်းခဲ့ရပါတယ်ဒီလွတ်တော်ကိုယ်စားလှယ်လောင်းပရှီယာဟာရီဒီဟာဝန်ကြီးရင်ဝန်ကြီးချုပ်ဟောင်းဟာရီဒီရဲ့ညီမဖြစ်ပြီးတော့သူတို့ပါတီကိုမဲထက်ကြတဲ့သူတွေကိုသူကချီးမွမ်းဂုဏ်ပြုခဲ့ပါတယ
်ဒီတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကို document မျိုးတက်တဲ့ကုကြောင်လင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOE ရဲ့ထုတ်လွှင့်ချက်တွေကို radio နဲ့ facebook ကနေနားဆင်နိုင်တယ်လို့ internet ဆာမင်နာဖြစ်တဲ့ bamis.voenews.com မှာလည်းအတန်လွှင့်ချင်တဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါအိန္ဒိယနိုင်ငံကဒီဘန္နာနှစ်ထဲမှာမြန်မာနိုင်ငံကမတ်ပဲနဲ့ပဲဒီစိနှစ်မျိုးပေါင်းတန်ချိန်3သိန်းလောက်ပြန်ပြီးတော့ဝယ်ယူမယ်လို့ကြီးညာချက်ထုတ်ပြန်လိုက်တာကြောင့်ပြည်တွင်းဈေးကွက်မှာမတ်ပဲစိနှုန်းတွေတက်သွားပါတယ်2019ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံကမှတ်ပဲပဲဒီစိန်ပဲစင်းကိုစတာတွေကိုအိန္ဒိယဘက်ကအဝေးကန့်တတ်ခဲ့တာပါအခုတန်ချိန်3သိန်းလောက်ဝယ်မယ်ဆိုကြေညာလိုက်ပေမဲ့ကြေညာချက်ကပုံမှန်နှစ်တည်တဲ့ထက်နောက်ကျတာကြောင့်လေသမားတချို့ကတော့ပြည်တွင်းဈေးကွက်မှာကျနေတဲ့ဈေးနဲ့ပဲပဲဒီကိုရောင်းချပြီးဖြစ်လို့နစ်နာဆုံးရှုံးတယ်လို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တွေများအတင်းကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးမှာပါ
အိန္ဒိယကဝေရန်နာထားရဲ့မပဲနဲ့ပဲဒီစိန်ကိုပြန်ပြီးဝယ်ယူမယ်ဆိုတာကြောင့်ဒီအပိုင်းအတွင်းမပဲပဲဒီစိန်ဈေးနှုန်းတွေတဒံကိုကျပ်8000လောက်မြင့်တက်သွားပါတယ်။မြန်မာနိုင်ငံကတင်ပို့နေတဲ့မပဲနဲ့ပဲဒီစိန်ကိုအိန္ဒိယက2019သုံးလပိုင်းကစပြီးအဝယ်ရပ်ထားတာဖြစ်လို့ပဲစိန်နှုန်းတွေအနှိမ်ဆုံးဈေးကိုကျဆင်းခဲ့တာဖြစ်ပြီးအခုလိုပြန်လဲဝယ်ယူမယ်ဆိုတဲ့သတင်းတွေကြောင့်ဈေးနှုန်းတွေပြန်ပြီးမြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကအခုဘဏ္ဍာနှစ်ထဲမှာမြန်မာနိုင်ငံကနေမပဲနဲ့ပဲဒီစိန်နှစ်မျိုးပေါင်းတန်ချိန်3သိန်းလောက်ပြန်လည်ဝယ်ယူမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပြီးမြန်မာနိုင်ငံရဲ့ကြေညာချက်ကပုံမှန်နှစ်တွေထဲနောက်ကျသွားတာဖြစ်လို့ပြည်တွင်းဈေးကွက်မှာလေသမားတွေအနေနဲ့အဆုံးရှုံးများခဲ့ပါတယ်ဝယ်ယူမဲ့အသေးစိတ်ကြေညာချက်ကိုတော့မထုတ်ပြန်သေးဘူးလို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်သူများအသင်းဗဟိုအလုံးမှုဆောင်ဒေါက်တာမြတ်စိုးကအခုလိုပြောပါတယ်
ဝယ်တော့ဝယ်မယ်ဘလို့သူတို့ဘလို့လိုင်စင်ပေးမလဲဘလို့ဝယ်မလဲမကျညာသေးဘူးပြောတယ်ပဲဒီတင်ကတသိန်းခွဲတော့ဒီမှာ ETF တသိန်းခွဲလို့မရှိတော့သူတခြားနိုင်ငံဝယ်ပေါ့မပဲတော့ဗမာတနေငယ်နဲ့အစိုးရဆိုဒီကပဲခွဲတန်းအကုန်ရမှာပေါ့ပြန်ပေးတင်တယ်လည်းကောင်းပါတယ်ချို့လေသမားတွေတော့ဒီမှာတစ်ပွဲကျော်လာတော့ပစ္စည်းရောမရှိတော့ဘူးအနေစီရနဲ့နောက်ကျနေတာလားမက်ဆာလော်တွေကကျော် EPL ဆန်လို့ဖွင့်မဲ့ချိန်ကျတော့လူတွေကအင်းနေကြအခုမှလာဖွင့်တော့ဒေသမားလည်းပေါ်ကြီးပေါ်ရမက်ဆာတွေပေါ်တော့ဒေသမားတွေချို့လေသမားတွေကမရှိတော့ဘူးပြည်ကြီးကတော့ကောင်းကုန်ပါ
ပြည်ခဲ့နှစ်ကအိန္ဒိယနိုင်ငံမှာပဲမျိုးစုံထွန်းနှုံတန်ချိန်23တန်းရှိခဲ့တာဖြစ်လို့ပြည်ပနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံကပုံမှန်ဝယ်ယူနေတဲ့မပဲပဲတိစိန်ပဲစင်ကုန်ကို2018လပိုင်းကစပြီးကန့်သတ်ထားတာဖြစ်ပါတယ်။ဒီလ4ရက်မပဲစင်းနှုံးကပြည်တွင်းမှာဒဒံကိုကျပ်38,000ရှိခဲ့ပေမဲ့မေလ5ရက်မှာတော့ဒဒံကို48,000ထိမြင့်တက်သွားပါတယ်။တခြားပဲစင်းနှုံးတွေလည်းအနည်းငယ်ပြောင်းလဲဖြစ်သွားတယ်လို့ပခုတ်ကူမျိုးရေနာပွဲုံပတ်ရှင်ဦးတင်ခိုင်ကအခုလိုပြောပါတယ
်။ပဲစင်းကုန်လည်းအဲ့ဒီလိုပြန်ဖွင့်နေဆိုတော့ပဲစင်းကုန်လည်းဖွင့်မှာဆိုတော့အသေးတော့ဝင်မှာပေါ့ဗျာ။အဲ့ဒါတည်းတစ်ထင်းတစ်ထောင်လောက်ပြန်တက်သွားတာပေါ့။အိန္ဒိယတော့ဘယ်နိုင်ငံတော့ဘေးနိုင်ငံတွေကလမ်းလျှောက်ဝယ်သွားတဲ့ဆိုရင်ကိုယ့်ပြည်တွင်းဈေးကွက်လှုပ်လှုပ်ရှားရှားတော့အပေါ်တောင်းတွေပို့ပြီးအကျိုးမြတ်မြတ်ရတာပေါ့
။အိန္ဒိယဘက်ကပြည်တွင်းမှာပဲကိုဝယ်ယူတဲ့အခါမှာအနည်းဆုံးဈေးနဲ့ဝယ်ယူမှာဖြစ်လို့ပြည်တွင်းမှာဈေးနှုန်းအလွန်ကျုံမြင့်နိုင်တဲ့အခြေအနေကိုသတိထားဖို့အစိုးရဌာနဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်။ပဲစင်ကုန်ကတော့အိန္ဒိယဘက်ကဝယ်ယူမယ်ဆိုတဲ့အရေးအယောင်မရှိသေးရမို့တောင်သူတွေအနေနဲ့2019သီးနှံအတွက်စီးပွားဖြင့်မဆိုင်ကြဖို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တွေများအတင်းကဒီရက်ပိုင်းမှာကြီးညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကအိန္ဒိယပါဝင်သီးလင်္ကာ၊နီပေါ်၊မလေးရှား၊ထိုင်းနဲ့ UAE နိုင်ငံတွေကိုပဲမျိုးစုံတင်ပို့နေပြီး85ရာခိုင်နှုန်းကအိန္ဒိယနိုင်ငံကိုတင်ပို့နေရဖြစ်ပါရဲ့ခင်ဗျာ။
ကိုယ်စော်ထက်ဖြစ်ပါရခင်ဗျာသူရရှိမြတ်ခင်ဗျာရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုကနေလူပေါင်း3000ချီပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စကိုနိုင်ငံတကာဥပဒေနဲ့ချိတ်ဆက်ဖြေရှင်းနိုင်ရည်ရည်ရွယ်တဲ့ဝန်ကြီးဆင်ကော်မတီတီကဖွဲ့စည်းမဲ့အကြောင်းအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကကြေညာလိုက်ပါတယ်ရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေကိုနိုင်ငံတကာဥပဒေတွေနဲ့အရေးယူနိုင်ရည်ကြိုးပမ်းမဲ့ရိုဟင်ဂျာရေးရာကော်မတီဖွဲ့စည်းလိုက်တဲ့အချက်ကြောင့်မြန်မာအစိုးရပေါ်ဖိအားတွေပိုတိုးသွားနိုင်မလားဘလို့အခြေအနေတွေကြုံတွေ့နိုင်ရပါသလဲဆိုတာကိုပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုဘူးတီတော်ပြည်သူ့လွှတ်တော်အမတ်ဟောင်းဦးစွေမောင်ကိုမတ်တိန်ကြီးထက်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
။ဖြေရတခုတိုးတယ်လို့တော့ကျွန်တော်မမြင်ဘူးတော့ဘာဖြစ်လို့ဆိုတော့ဒီ OIC မှာ58နိုင်ငံရှိတယ်။နော် member state ပေါ့နော်။အဲ့ဒီမှာ56နိုင်ငံကကမ္ဘာကုလသမဂ္ဂအဖွဲ့ဝင်ဖြစ်တယ်။ဆိုတော့ကမ္ဘာကုလသမဂ္ဂကလည်းအစကတည်းကအာဒီကျွန်တော်တို့ဒီမြမအရေးရိုဟင်ဂျာအရေးမှာဟောအားလုံးကသူတို့ကဒီတသားတဲ့အနေထားရှိတာပေါ့နော်ဒါပေမဲ့ဒါကဘာဖြစ်ဖြစ်ဒီ OIC member တွေကလည်းတိတဲ့တစ်ခုကော်မတီဖွဲ့ရဆိုတော့စောစောကကဘာကူလာသမဂ္ဂကလုံနေတဲ့လုံခြုံရေးကောင်စီတို့ဟောတခါကျွန်တော်တို့ဒီအမေရိကန်ရဲ့နိုင်ငံသားရဲ့ဝန်ကြီးဌာနတို့ကနေလုံနေတဲ့အခုနစုံစမ်းစစ်ဆေးမှုတွေအဲ့ဒီမှာသွားရမှတော့ပို့ပြီးတော့အထောက်ကူတော့အဲ့လိုပဲဖြစ်မယ်လို့ပဲကျွန်တော်ကအဲ့လိုမြင်တာပ
ါအခုလောလောဆယ်မှာလည်းမြန်မာနိုင်ငံကကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုတောင်းမှလက်သင့်ခံမထားပါဘူးဆရာအဲ့တော့ဒီ OIC အဖွဲ့အနေနဲ့ရောအထောက်ထားရှာတဲ့နေရာမှာအခက်အခဲများတွေ့နိုင်ပါသလား
အမှန်တကယ်ပဲကုလသမဂ္ဂအဖွဲ့အစည်းလက်အောက်ခံအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဒီနိုင်ငံရေးစင်တာရှိတယ်အဲ့လိုဆိုရင်တော့အော်ဘာပေါ့နော်ဒီခုန OIC ကဖွဲ့စည်းမဲ့အဖွဲ့အစည်းတွေလေဒါအသက်ဆက်မဟုတ်ဘူးဒီလမ်းကြောင်းမှာပါပဲသွားပါအကယ်၍ပူးပေါင်းဆောင်ရွက်ဖို့စံတာမရှိလို့ကတော့ဒါကအပြောတတ်တတ်ပဲဖြစ်မှာပေါ့နော်ဒါကုလသမဂ္ဂအဖွဲ့အစည်းနဲ့ပူးပေါင်းဆောင်အပြောတတ်တတ်ပဲဖြစ်မယ်လက်တွဲမှာတော့ဒါဖြစ်လာဖို့မဟုတ်ဘူးဆိုတော့ဒီဟာကိုဘလောက်တိဖြစ်မယ်မဖြစ်ဘူးဆိုတာကတော့ဒီမြန်မာအစိုးရရဲ့နော်ဒီပူးပေါင်းဆောင်ရွက်မှုနော်မြန်မာအစိုးရရဲ့ဒါကမ္ဘာနိုင်ငံရေးဇက်ခုံကိုဒီအမြင်ကြည်ကြည်ထားပြီးတော့နော်မြန်မာနိုင်ငံအစိုးရဘမြန်မာနိုင်ငံသူနိုင်ငံသားအားလုံးအပါဝင်ရိုဟင်ဂျာတိုင်းရင်းသားတွေအားလုံးရဲ့အစိုးရဘကိုအခြေခံပြီးတော့ဒါစဉ်းစားရမယ့်ချက်ပ
ါဟုတ်ကဲ့ရှင်နောက်တစ်ခုကဆရာဒီမောင်တော်အင်းတင်ကိစ္စပေါ့နော်အင်းတင်လူသတ်မှုကိစ္စမှာဆိုရင်လည်းဒါစစ်တပ်ဘက်ကနေပြီးတော့အရေးယူလာတဲ့အနေအထားရှိပါတယ်နောက်တစ်ခုကဒေါအောင်ဆန်းစုကြည်လည်းပြောပါတယ်ဒါတက်တဲ့အထောက်ထားခိုင်ခိုင်လုံလုံရှိရင်ဒါတရားဥပဒေကြောင့်အရေးယူမယ်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်ဆိုတော့ပြည်တွင်းမှာရောဒီလိုအချက်လက်တွေဖော်ထုတ်ပြီးတော့ဟိုတရားဥပဒေကြောင့်အရသွားမယ်ဆိုရင်ရောဖြစ်နိုင်ပါသလားဆရာတို့ဒီအပေါ်မှာဘယ်လိုသုံးသပ်ပါလဲ
အင်းတဲ့ကိစ္စတစ်ခုလေးကိုကြည့်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်အစိုးရပဲဒါဥဆောင်ပြီးတော့လုပ်နေတယ်လို့ဒါကျွန်တော်တို့ကတော့ပြောလို့မရဘူးအဲသူတို့မှလည်းအခက်အခဲတွေရှိမှာပါအကောင်းဆုံးကတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ခုနမြန်မာနိုင်ငံအစိုးရနဲ့ပူးပေါင်းပြီးတော့ဒီလုပ်မယ်ဆိုရင်အဲ့ဒါမှပူပြီးမှ credible ဖြစ်မယ်ထင်သာမြင်သာရှိမယ်ဟိုဒါမှအောင်မြင်မှာဟိုတီးတန့်တစ်ခုဒီမြန်မာအစိုးရကိုပဲဒီလုတ်ခိုင်းလို့ရှိရင်တော့ဟိုတကယ်လုံရင်ကျွန်တော်တို့ကအဖြေကထွက်လာမှာပဲအဲ့ဆိုတော့ဒီအဖြေကိုလည်းတကဘာလုံးနှိပါးကတီးနေကြတယ် အဲ့ဒါဆိုတော့ဒီပြဿနာမှာလူခုနှစ်သိန်းတသန်းနေပါကတစ်ဖက်နိုင်ငံကိုရောက်နေတဲ့အတွက်အဲ့ဒါအထောက်ထားပဲနောက်တစ်ဖက်ကဒီအထောက်ထားကိုတင်ပြမှသာကျမတို့လုပ်မယ်ဆိုတဲ့စကားဒီနေရာမှာကျွန်တော်မိဘနှုတ်ခုမိခြင်းလေအဲ့ဒီအထောက်ထားဆိုတာခုနဆိုတာတော့နော်ဒီမတင်းကျင်းတာတို့မီးချိုးတာတို့နော်ဒါဘယ်လိုမသိပဲနော်အဲ့လို rape လုပ်တဲ့အချိန်မှာဟိုအဲ့ဒီ rape လုပ်တဲ့လူကဘယ်သူຢາရုဘလောက်တယံတက်ဖွဲ့ဘလောက်ဆိုတာကိုဘယ်သူမှမမှတ်နိုင်ဘူးနော်ဘယ်သူမှလည်းရုပ်ကိုမှတ်မိမှာမဟုတ်ဘူးနောက်တစ်ခါကိုယ့်အင်ကိုသွားပြီးမှမီးချိုးတဲ့လူကသူတို့ကမီးပေးမီးလောင်မဲ့အရေးကနေဖက်ပြနေရတဲ့အချိန်မှာကိုရောအင်ကိုမီးလာချိုးတဲ့လူတွေကဘယ်သူတွေလဲသူတို့ကဘာတွေဝတ်ထားရတယ်လဲသူတို့ရဲ့ရင်ဘက်မှာကိုယ်ပိုင်နံပါတ်ဘယ်လောက်တက်ထားတယ်လဲဘယ်တက်ရန်ကလဲနော်ဘေးစခန်းကလဲဆိုတာကိုဘယ်သူမှဓာတ်ပုံရိုက်ဖို့ဗီဒီယိုရိုက်ဖို့နော်တိတိကျကျမှတ်ယူဖို့ဆိုတာဟိုဘာလို့ဆိုတော့မလွယ်ဘူးအဲ့ဒါကြောင့်ဒီအထောက်ထားအတိအကျတင်ပြနိုင်မှအရေးယူမယ်လို့ပြောတဲ့စကားဒီဟိုနည်းနည်းလေးများယုတ်တိမတန်ဘူးလားလို့
အမေရိကန်ပြည်တော်စုမှာခြေဆိုင်နေထိုင်တဲ့အမတ်ဟောင်းဦးရှိမောင်ဟာAPH ရလို့ခေါ်တဲ့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ရဲ့ဘုတ်အဖွဲ့ဝင်ဖြစ်တယ်လို့ရခိုင်ပြည်နယ်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကိုထူထောင်ဆောင်ရွက်နေသူလည်းဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်ပြည်ပခအေပီလေစီဖို့အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်ကိုစလေရီရဲ့ပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံခီးစဉ်ပြီးတဲ့နောက်အခုချိန်ဟာရခိုင်ပြည်နယ်အတွက်ကုလသမဂ္ဂအဖွဲ့ကြီးတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တင့်တော်တဲ့အခြေအနေရောက်ပြီလို့မြန်မာအစိုးရကယုံကြည်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်လေလာတုံးတဲ့သူတွေကတော့ရိုညာရီပေါ်အကျန်းဖက်မှုတွေရှိခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ကတာဝန်ခံမှုညှင်းဆုံနေတာကကြီးမားတဲ့ပြဿနာတစ်ရပ်လို့မြင်ပါတယ်ဒီအကြောင်း BOE သတင်းတော့ Oliver Slow ရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းပြောပြပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုလာပြီးတော့ရိုညာမွတ်စလင်ပြဿနာပြေလည်စေရေးတွစ်ဆုံပြောဆိုမှုတွေကိုပြီးခဲ့တဲ့ပတ်ကလုပ်ခဲ့ကြပါတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဝင်တွေဟာကျန်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကနေရာတချို့ကိုရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့တဲ့ရိုညာတွေနေထိုင်ရာဒုက္ခသည်စခန်းတွေကိုရောသွားခဲ့ကြပါတယ်။သူတို့ရဲ့ခီးစဉ်အပြီးလုံခြုံရေးကောင်စီဝင်ပြဒိန်တမတ်ကယ်ရင်ပီယက်စ်ကရိုညာတွေပေါ်မှာကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ကိုယ်တိုင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်နိုင်တယ်လို့ ICC နိုင်ငံတကာရာဇဝတ်တရားရုံးကနေပြီးတော့စုံစမ်းနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်။သူတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဒေါက်တာဆန်းစုကြည်ကတော့တက်သေးထောက်ထားတယ်ရှိခဲ့လို့ရှိရင်မြန်မာအာဏာပိုင်တွေစီကိုတင်ပြတင်တဲ့အကြောင်းလူတင်ပြရင်မျှတတဲ့စုံစမ်းစစ်ဆေးမှုကိုအာဏာပိုင်ဘက်ကလုပ်နိုင်မှာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ကတော့ရိုညာပြည်ပခန့်နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုလှုံ့ဆော်ထားပါတယ်။တာဝန်ရှိသူတချို့ကိုလည်းဖော်ထုတ်ထားတာရှိပါတယ်။ဒါပေမဲ့လည်းစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတယ်လို့ဆွဆွဲခံထားရတဲ့စစ်တပ်ကသူတို့ကိုယ်တိုင်လုပ်တဲ့စုံစမ်းစစ်ဆေးမှုကိုအများကယုံကြည်လက်ခံဖို့တိတ်မဖြစ်နိုင်ဘူးလို့မြမအရေးကိုလေ့လာသူတို့ဖြစ်တဲ့ David Mathiasen က VOA ကိုပြောပါတယ
်letting them off the hook basically saying okay you've got
when you come see tandemani ye khisin jao aku lo lo sei do pr pay khan ni ya de myama so ya twet atet shu chong twa si ba de da ba me de ke phi ya man ni mi ya ma chin pr pay ni da ku do le ma shot tin ma bu naw pi lo ywe si ya lan ga na khu bae shi de so pi lo le lan ma pya tin ma bu phit bwa ke de kaisa de ne pat de pi lo win khan na de pu ban na de ba ma ma shi bu lo chin tin ma de sit tat ye hnein nem mu de ga lan mu kaung de lo chin myin ma de
ရိုညာပြဿနာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာအစိုးရကိုဝေဖန်မှုတွေနဲ့အတူစောင့်ကြည့်နေတဲ့အချိန်မှာမြန်မာအစိုးရကတော့တိုးတက်မှုတွေဆက်ပြီးတော့ဖြစ်ပေါ်နေတဲ့ချက်တွေကိုထောက်ပြနေပါတယ်။နိုင်ငံတော်တိုင်မင်ကန်ဒေါန်ဆန်းစုကြည်နဲ့ကရုဏာမကလုံခြုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေတွေ့ဆုံခဲ့ပြီးတော့မေလ၁ရက်နေ့ကထောက်ပြတဲ့နိုင်ငံတော်တိုင်မင်ကန်ရုံးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့ UNDP ကရုဏာမကဖွံ့ဖြိုးမှုအစီအစဉ်နဲ့ UNHCR ကရုဏာမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးတို့နဲ့မြန်မာအစိုးရကနားလည်မှုစာချုပ်လောတရက်ကိုလက်မှတ်ရေးထိုးဖို့ဆွေးနွေးနေတဲ့အကြောင်းအခုချိန်ဟာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ရေးဖွံ့ဖြိုးရေးနဲ့ပြည်နယ်နေရာချထားရေးကိစ္စတွေအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့တင့်တော်တဲ့အချိန်ကိုရောက်နေပြီလို့မြန်မာအစိုးရကယုံကြည်တဲ့အကြောင်းဒေါက်ဆန်းစုကြည်ကလည်းအခုချိန်ဟာအရေးကြီးတဲ့ပြောင်းလဲမှုအချိန်ဖြစ်တယ်လို့ယုံကြည်တဲ့အကြောင်းဖော်ပြထားပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်ကိုယ်စားလှယ်တွေဟာကာကွယ်ဦးစီးချုပ်ပိုချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ကြပါတယ်ရိုညာတွေကိုမြန်မာဘက်ကပြန်လက်ခံမှုအစင်းသင့်ဖြစ်နေတဲ့အကြောင်းနဲ့ဘင်္ဂလီဆွမ်းရောက်အကြမ်းဖက်သူတွေရဲ့လုပ်ရက်တွေကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထောက်ပြခဲ့ပြီးတော့စစ်စင်ရေးအတွင်းမှာမြန်မာစစ်သားတွေရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေကိုလည်းသူကညှင်းဆိုခဲ့ပါတယ်။မြန်မာတပ်မတော်တမိုင်းမှာလိင်အကြမ်းဖက်မှုတွေမရှိခဲ့ဘူးလို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုမျိုးကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေမြန်မာပြည်ကိုတွားရောက်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းပိုင်းနဲ့မြန်မာဆိုရအကြာဆက်ဆံမှုတွေတိုးတက်လာတဲ့သဘောလို့မျှော်လင့်ရတဲ့အကြောင်း American Chesite Pacific Forum အကြံပြုဆွေးနွေးအဖွဲ့ရဲ့သုတေသီတဦးဖြစ်သူ ကိုနေရန်ဦးက VOA ကိုပြောပါတယ်ရိုညာဒုက္ခသည်တွေပြန်လာရေးကိစ္စမှာနိုင်ငံတကာတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကအစပိုင်းမှာဝင်လေးခဲ့ပေမဲ့လည်းအခုခါမှာတော့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလက်ခံမှုနဲ့ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်ကြဖို့ဒေါက်ဆန်းစုကြည်ကပြောဆိုလာတာကြောင့်ဒီချက်ဟာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်တွေရဲ့မြန်မာနိုင်ငံခီးစဉ်ကရတဲ့ရလဒ်တီတဲကတခုပဲလို့လဲသူကသုံးသပ်ပါတယ
်ကိုကျော်အောင်လေးမှာခင်ဗျာတော်ရရှိမြတ်ခင်ဗျာ Pacific မုတ်တရားတွေကအမေရိကန်ပြည်ထောင်စုဟာဝိုင်ယီပြည်နယ်ရဲ့ Big Island ကျွန်းမှာရှိတဲ့ကီလာဝေယာမိတောင်ကနေပေ200ကျော်အမြင့်ရောက်အောင်ချော်ရီတွေပန်းထွက်နေတာမျိုးပတ်ဝန်းကျင်ဒေသခံတွေကိုအာဏာပိုင်တွေကဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရပါတယ်။ဒါပေမဲ့မိတောင်ရှင်နေကြမှာနေထိုင်နေရတဲ့ဒေသခံတွေကတော့တိတ်ပြီးတော့စိုးရိမ်ပုံမရကြပါဘူး။အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Pacific သမုတ်တရအလဲပိုင်းမှာတည်ရှိတဲ့ Hawaii ပြည်နယ်ဟာကျွန်းကြီး6ကျွန်းပါဝင်တဲ့ကျွန်းစုဖြစ်ပြီးချော်ရီတွေပန်းထွက်နေတဲ့ကီလာဝေယာမိတောင်ကတော့အကြီးဆုံးကျွန်း Big Island ရှေ့တောင်ဘက်မှာရှိနေပါတယ်။တနင်္လာနေ့မနက်ပိုင်းမှာကွဲချောင်း10ခုကျော်ကနေချော်ရီရီပန်းထွက်ပြီးနေ26လုံးနဲ့အဆောက်အဦ9ခုတဲ့မနေ့ပျက်စီးသွားခဲ့တယ်လို့အရေးပေါ်ကယ်ဆယ်ရေးဌာနအရာရှိတွေကပြောပါတယ်ဒေသရင်းနေထိုင်သူ1900လောက်ကိုပြီးခဲ့တဲ့သတင်းပတ်ကလေးကဘေးလွရာပြောင်းရွှေ့ပေးခဲ့တာဖြစ်ပြီးမီးတောင်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာသူတော့မရှိခဲ့ပါဘူးဒါပေမဲ့ချော်ရီဘူးတွေကနေတစ်ပင်နဲ့အဆောက်အဦတွေကိုမီးဆွဲလောင်လာနဲ့မီးတောင်လှုပ်ရှားမှုကြောင့်ထွက်နေတဲ့အန်ဒီရဲ့တိတ်ကြီးတဲ့အဆိတ်ငွေတွေရဲ့အန်ဒီရဲ့အတွက်သတိထားကြဖို့အတွက်သတိပေးနေတာပါခီလာဝေယာမီးတောင်ရဲ့မြောက်ဖက်မိုင်30လောက်အကွာကဟီလိုအရမှာနေထိုင်တဲ့ကိုဇော်ကြီးကိုဒေသအခြေအနေနဲ့ပတ်သက်ပြီးသိရဖို့အတွက်မေးကြည့်တဲ့အခါအခုလိုဆပြောပါတယ
်ဒီဖိတ်အလန်ရဲ့ဒီမီးတောင်တော့သူကအရှင်ပဲလေမဟုတ်သူကအများတော့ချော်ရတော့စင်းနေတာပဲဒါပေမဲ့အခုဒီရက်ဘက်မှာကျတော့သူကနည်းနည်းပူများလာတော့ဒီမီးခိုးတွေပူများလာလို့အဲ့လို
ကိုဇော်ကြီးတို့နေရာရွှေ့ခိုင်းတာ
အမရွှေ့ခိုင်းဘူးကျွန်တော်ဒီဖက်ချမှာဘာမှမဖြစ်ဘူးမယ်မိတော်တောင်ဖက်ချမှာကြတယ်ကျွန်တော်ဒီမြောက်ဖက်ချမှာပေါ့အဲ့မှာဒီဖိုးဖိုးမှာကျော်နားလေးမှာသူကရဲတယ်အဲ့မှာအဲ့လမ်းကိုအလုံးပိတ်လိုက်တယ်သူမှသွားလို့မရတော့ဘူးဖက်ချမှာတချို့လူတွေတော့အဲ့မှာနီးတဲ့လူရတော့သူတို့ဒီဖက်ဖိုးဖိုးရဲ့အဲ့မှာစင်တာတစ်ခုကအဲ့မှာပြောင်းခန့်လိုက်လာ
အဲ့မိတော်ကအဲ့ညာအကြီးဆုံးပေါ့နော
်ဟုတ်တယ်ဟုတ်တယ်အဲ့ညာအကြီးဆုံးသူကအမြဲတမ်းပဲမြေခိုးတွေထွက်နေတာပဲအမိတော်ကအရှင်ပဲလေအခုကျတော့နည်းနည်းပုံများလာလို့အဲ့လိုဖြစ်သွားတာ
ဟုတ်ကဲ့ဒီမီးခိုးတွေမှာအဆိတ်ငွေတွေပါတယ
်အဲ့လိုတော့ပြောတာကြားတယ်တချို့အဲ့မှာနီးနေတဲ့လူတွေကျတော့သူကအဲ့လိုရှင်ဝေးကျတော့နှလုံးတွေကရားလာတယ်အဲ့လိုပြောတာကြားတယ
်အဲဒါကြောင့်ရွှေ့ခိုင်းတာတင်တယ
်အဲဟုတ်တယ်ဟုတ်တယ်အဲ့လိုအဲကြောင့်ရွှေ့ခိုင်းလိုက်တာ
အဲ့နားပတ်ဝန်းကျင်မဲ့ပေါ့ဒီကိုစော်ကြီးတို့မိုင်30လောက်ဝေးတဲ့နေရာကျတော့မရွှေ့ခိုင်းဘူးပေါ့အ
ာမရွှေ့ခိုင်းဘူးကျွန်တော်ဒီမှာတော့ပုံမှန်ပါပဲ
ဒီလေတုထဲမှာအဆိတ်ငွေတွေပြန့်နေတဲ့ဘာညာသူတို့သတိပေးတာတွေကြားရလား
ဒီဖက်ချမှာတော့အဲ့လိုမပေးဘူ
းဒါဆိုရင်အဲ့ဒီပောက်တဲ့နားကပတ်ဝန်းကျင်ဒေသမှာပဲပေါ့နော်
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်သူတို့အခုရဲတွေတားထားတာ10မိုင်အတွင်းလောက်ပဲတားထားတယ်ဒီဖက်ချတော့အလုံးပုံမှာပဲ
ဒေသရင်းအကြီးဆုံးမီးတောင်ဖြစ်တဲ့ခီလာဝေယာမီးတောင်ကနေပေးရာချီအမြင့်ရောက်အောင်ချော်ရီတွေပန်းထွက်နေပေမဲ့ဒေသခံတွေကတော့တိတ်ဆိုးရိမ်တဲ့ပုံမတွေ့ရပါဘူးမေလ3ရက်ကြက်တပရင်းနေမနေ့ပိုင်းမှာပြင်းအားပမာဏ5ရှိတဲ့ငင်းငင်းလှုပ်ခတ်ခဲ့ပြီးတဲ့နောက်မှာမီးတောင်ပောက်ကွဲခဲ့တယ်လို့ USGS American ဘူမိတိုင်းတားရေးဌာနကပြောပါတယ်။တောက်ကြနေမှာတော့နောက်ဆက်တွဲငင်းငင်းတွေလှုပ်ခဲ့ပြီးပြင်းအားအများဆုံးက 6.9 ပမာဏရှိခဲ့ပါတယ်။ကြက်တပရင်းနေခီလာဝေယာမီးတောင်ပောက်ကွဲခဲ့ပြီးတဲ့နောက်မီးတောင်ရှိရာပူနာဒေသမှာလူနေရပ်ကွက်ဖြစ်တဲ့လေလာနီအရပ်မှာမြေတွေကွက်အပ်ခဲ့ပြီးကွဲချောင်းအတိုင်းဒန်းငွေတွေနဲ့ကြောက်စကြောက်နာတွေပါဝင်တဲ့ချော်ရီတွေပန်းထွက်ခဲ့တာဖြစ်ပါတယ်
။ဒေါခင်မျိုးတက်ပြောပြတော့တာပါခင်ဗျာ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ကလေးတွေကကိုယ့်ရဲ့သူရဲ့အမေနဲ့ရှိနေတဲ့ဆိုလို့ရှိရင်ကလေးတွေကိုတွေးကျင်တဲ့ဆိုရှင်တရားသူကြီးစီကနေပြီးတော့
ဒါကတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာနားဆင်ကြရမှာပါအဲ့ဒါအပြင်စီးပွားရေးခန္ဓာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရိုဟင်ညာရေးကိစ္စကိုကင်တွယ်တဲ့နေရာမှာထိရောက်တဲ့အရေးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်နေပြီလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းကပြောလိုက်တဲ့အကြောင်း The Nation သတင်းစာမှာစူပလတ်ကကြနာခွန်ဒီရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးပါမယ်။မြန်မာနိုင်ငံကရိုဟင်ညာပြဿနာအဖြစ်ရှာရေးအာဆီယံအဖွဲ့ကြီးအနေနဲ့အခမ်းအနားတစ်ခုကနေဝင်ရောက်ဆောင်ရွက်တင်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းမာတီနာတလီကာဝါကပြောဆိုပါရတယ်။ကုလသမဂ္ဂအဖွဲ့ကြီးကလူမျိုးစုလိုက်ဖေရှားရှင်းလင်းမှုကြီးဖြစ်ရှုမြင်ထားတဲ့အဲ့ဒီဖြစ်ရပ်ကြီးမှာမြန်မာနိုင်ငံကိုယ်တိုင်အဖွဲ့ဝင်တနိုင်ငံအဖြစ်ပါဝင်နေတဲ့အာဆီယံအဖွဲ့ကြီးကလူသားချင်းစာနာမှုအထောက်အကူပေးတဲ့အနေနဲ့ပါဝင်မယ်လို့ပဲပြောဆိုထားပါတယ်။မကြခင်အနာဂတ်မှာတော့အာဆီယံဖွဲ့ကြီးဟာလူသားချင်းစာနာမှုဆိုတဲ့ရှုထောင့်ထက်ပိုးပြီးတော့ဆောင်ရွက်လာလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းစင်ကာပူမှာကျင်းပတဲ့အာဆီယံမီဒီယာညီလာခံမှာသတင်းသမားတွေကမာတီကပြောပါတယ်။နှစ်ပေါင်းအတန်ကြာကလေးကမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တွေမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ပတ်သက်လာခဲ့တဲ့အာဆီယံဖွဲ့ကြီးအနေနဲ့သူ့ရဲ့သူတစ်ပါးပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဆိုတဲ့မူဝါဒနဲ့မြန်မာနိုင်ငံရေးခင်မှာဝင်ရောက်မပတ်သက်ပါဆိုပြီးတော့စင်ကြေးပေးလို့မရနိုင်ဘူးလို့လည်းပြောပါတယ်။မြန်မာအစိုးရရဲ့မျိုးသားပြန်လည်ပေါင်းစည်းရေးနဲ့ဒီမိုကရေစီကိုရှေ့ရှုတဲ့အချက်9ချက်ပါတဲ့လမ်းပြမြေပုံဖြစ်လာအောင်အာဆီယံကပါဝင်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီလမ်းပြမြေပုံကနေ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့2010တမိုင်းဝင်ရွေးကောက်ပွဲတွေပေါ်ထွက်လာတာဖြစ်တယ်လို့ထောက်ပြထားပါတယ်။2013ခုနှစ်တွင်ဖြစ်ပွားခဲ့တဲ့ရိုဟင်ညာအရေးခင်းကိုလည်းကင်တွယ်ဖြည့်ရှင်းချိန်တုန်းကအင်ဒိုနီးရှားအပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေကကူညီဆောင်ရွက်ပေးခဲ့ဘူးလို့လည်းပြောဆိုသွားကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံမှာစစ်ပွဲတွေစီပြန်သွားနေပြီး A Road Back to War in Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆီလီကန်တာရေးသားထားတဲ့ဆောင်းပါးကို Asia Times Online မှာဖတ်ရှုရပါတယ်။စစ်ရေးစစ်ငွေတွေပုံမတန်းလာနေသလိုမြန်မာစစ်တပ်ဟာအရက်သားတွေပေါ်မှာအကြမ်းဖက်မှုတွေလူတွေကိုအာရမအိုးရင်စွန့်ခွာထွက်ပြေးအောင်ပြုလုပ်နေတာတွေအပါအဝင်ပြစ်မှုတွေကိုကျူးလွန်နေပြီးသူကိုယ်တိုင်ဂရိပြုထားတဲ့အပြစ်ခတ်ရစရေးသဘောတူညီမှုကိုချိုးဖောက်နေတဲ့အကြောင်းလူမျိုးစုအရက်သားအဖွဲ့ကြီးတခုကစွပ်စွဲပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ဟာ2015ခုနှစ်တုန်းကသဘောတူထားတဲ့တနင်္ဂနွေလုံးအပြစ်ရက်သဘောတူညီမှု NCA ကိုအချိန်ချင်းချိုးဖောက်မှုတွေပြုလုပ်နေတဲ့အကြောင်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်အဖွဲ့ KPSN ကထုတ်ပြန်လိုက်ပါတယ်မြန်မာစစ်တပ်ဟာအပြန်အလှန်လေးစားမှုမရှိဘူးအပြစ်ခတ်ရစရေးသဘောတူညီချက်ကိုအသုံးချပြီးတော့သူတို့ရဲ့နယ်မြေပိုင်နက်ကိုချဲ့ထွင်နေတယ်လို့ KPSN ကပြောပါတယ်ဒေသအတွင်းဖောက်လုပ်နေတဲ့လမ်းဟာစစ်စင်ရေလှုပ်ရှားမှုတွေအတွက်ဖြစ်ကြောင်းလမ်းဖောက်နေရကိုအကြောင်းပြုပြီးတော့ဝင်ရောက်လာတဲ့တပ်ရင်းရှင်းဟာနေမျိုးကိုထိမ့်ချုပ်ထားပြီးတော့ပြန်ထွက်ပြီးမဲ့အရေးရောင်လည်းမတွေ့ရတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ကြေးရွာသားတွေမှလည်းစိုးရင်ပူပန်နေတာကြောင့်ဝမ်းစာအတွက်စိုက်ပျိုးရေးမလုပ်နိုင်ကြဘဲတောတွင်းမှထွက်ပြေးတင်းရှောင်နေကြသူ2400လောက်ရှိတယ်လို့ဆိုပါတယ်။အဟာရမပြည့်တဲ့အစားအသောက်တွေနဲ့နေရထိုင်ရေးအခက်အခဲတွေကြောင့်ဖျားနာတာတွေ၊ခေါင်းကိုက်ဝေဒနာ၊ဝမ်းပြက်ဝမ်းလျှောတာ၊အနစိမ့်ပေါက်တာ၊ပန်းနာရင်ကျက်စတဲ့ရောဂါတွေခံစားနေကြပါတယ်။ငင်းရည်လုပ်ငန်းစဉ်ကလည်းလမ်းစပြောင်းနေပြီလို့ကရင်နိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့နော်စီဖိုးရာစင်ကပြောပါတယ်။စစ်ခေါင်းဆောင်တွေပေါ်နိုင်ငံတကာကဖိအားပေးတဲ့နီလန်းတန်ခတ်အရေးယူတဲ့နီလန်းလူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်နိုင်ငံတကာတရားဥပဒေနဲ့အရေးယူတဲ့နီလန်းတွေနဲ့သာလက်ရှိဖြစ်ပျက်နေတဲ့မတရားပြုလုပ်မှုတွေကိုလျှော့ချနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ချင်းပြည်နယ်တွင်တိုက်ပွဲတွေကြားမှာပေးမိနေတဲ့ဒုက္ခသည်တွေဘေးကင်းရာကဲ့သို့ရေးတွေ့ဘယ်သူမှတာဝန်အရှိဆုံးပါလဲဒုက္ခသည်တွေကဲ့သို့ရေးကချင်ပြည်နယ်အစိုးရကဆေလွတ်တဲ့ကုသလေအဖွဲ့ဟာလေအစောပိုင်းကတားမြစ်ခံရပြီးတဲ့နောက်မှာပြည်တော်စုဝန်ကြီးကဂျားဝင်ဆောင်ရွက်ပေးမှသာအဆင်ပြေသွားခဲ့ပါလေ
ကချင်ပြည်တွင်လက်တလောဖြစ်ပေါ်နေတဲ့ခြေနေတွေပေါ်တော်ရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါဆွေးနွေးခြင်းနဲ့ကိုယ့်ရဲ့သဘောထားအမြင်ကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာ burmese@voanews.com လို့စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်အင်္ဂါညတရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒေါ်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါညတရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေဒီကနေ့ည9နာရီမတိုင်ခင် VOU အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီအမေရိကန်အီဒီယန်3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက c h i l l chill ကအေးခါနာအေးအောင်ပြုလုပ်တာ o u d out ကအဝေးဒါမှမဟုတ်အပြင်ကိုရည်ညွှန်းတဲ့ adverb ကရိယာဝိသေသနဖြစ်ပါတယ် chill out ရဲ့လုံးောက်အဓိပ္ပာယ်ကတော့အေးအောင်လုပ်တာပေါ့ idiom ဆိုတဲ့တွေ့ဝိုက်အဓိပ္ပာယ်ကတော့လူတူးစိတ်မတူအောင်စိတ်ထိန်ထားဖို့စိတ်အေးအေးစိတ်ရှိရှိထားဖို့စိတ်ကိုငြိမ်အောင်ထားဖို့ပြောတာဖြစ်ပါလေ။တနည်းအားဖြင့်တော့ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ I know you're angry after you heard the news about your son failing his exams. But chill out and control your anger
ခင်ဗျားရဲ့သားဆမီးပွဲကြတဲ့တရင်ကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်ဒါပေမဲ့လို့ကိုယ့်စိတ်ကိုယ်ကိုဖြေစမ်းပါဒေါသကိုထိမှဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
စိတ်ကိုဖြေဖို့ထိမှုစီအီထားဖို့တိုက်တွန်းလို့ရဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
အမေရိကန် idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်လေးကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာနာကိမုံတိုင်းတိုက်ခတ်ခဲ့တာ10နှစ်ပြည့်သွားပါပြီ။မုံတိုင်းကြောင့်အိုးအိမ်မဲ့ဖြစ်ခဲ့ရတဲ့သူတွေကတချို့ဟာ10နှစ်ကြာသွားတဲ့အထိလုံလောက်တဲ့အကူအညီအထောက်ပံ့မရသေးသူတွေအများပြားရှိနေပြီးတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကလည်းမျှော်လင့်ထားတဲ့အောင်မြင်မှုမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။နာကိပြန်လည်ထူထောင်ရေးအခြေအနေတွေကြောင့်မုံတိုင်းတန်ဆိုးရွားဆုံးခံခဲ့ရတဲ့ AR တိုင်းဒေသကြီးအစိုးရကလူမှုရေးဝန်ကြီးဒေါက်တာလှမြသွေးနဲ့ဆွေးနွေးထားတာကိုဒီဒီဘက်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။ဒီနေ့ဟာဆိုလို့ရှိရင်ပေါ့နော်ဒါနာဂိမုံတိုင်းမြန်မာနိုင်ငံမှာတက်ခတ်ခဲ့တာ10နှစ်ရှိသွားပြီ။ဆိုတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတိုင်းအတာတစ်ခုထိစစ်အစိုးရလက်ထက်ကစပြီးအရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းသူတို့လုပ်ခဲ့ကြတယ်ဒါပေမဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာကကဏ္ဍပေါ့နော်လုပ်ခဲ့ကြတာလည်းရှိတယ်ဒါပေမဲ့လက်ရှိအန်အေဒီအစိုးရလက်ထက်မှာကြတော့ကောဒီနာဂစ်တန်ခံခဲ့ရတဲ့ပြည်သူတွေအတွက်ဘယ်လိုစီစဉ်နေများလှုပ်ဆောင်ပေးနေသလဲဆိုတာကိုကျွန်တော်အရင်ပြောပြပေးပါလားခင်ဗျဟုတ်ကဲ
့ပါရှင်လက်ရှိအနေအထားကတော့ပြည်ရဲ့အစိုးရလက်ထက်မှာဒီနာဂစ်တန်ခံရတဲ့အဲပြည်သူတွေအတွက်ကိုကပ္ပတာ3000မျိုးတင်တဲ့9000ညရာမှာထပ်ပါပြီးကဲမှုလေးတွေရှိပါတယ်အဲ့ဒီပုံမှာကျွန်တော်တို့လက်ရှိနေတာကတော့3000မျိုးတင်မှရှိနေတဲ့ဒီလိုရက်ွက်ကလေးတစ်ခုရှိပါတယ်အဲ့ဒါဒီတုတ်တုတ်ရတဲ့ဒီရက်ွက်ကလေးတစ်ခုကိုကျွန်တော်တို့လမ်းလေးပေါ့လမ်းရှင်ပြဖို့နောက်တစ်ခါကလေးတွေအတွက်တူပတ်ဝန်းကျင်မှာကျွန်တော်တို့လမ်းကြောင်းကျွန်တော်တို့အနေနဲ့ထပ်ပါပြီးမှိုင်းမိုကေးရှာလေးကျွန်တော်တို့စီစဉ်ထားတာလေးရှိပါတယ်နောက်ချက်ကတော့အဲ့ဒီတော့မှာဒီအဲ့ဟိုသုံးမှန်ရုပ်တင်မှရှိနေတဲ့အဲသူတွေအတွက်ကိုကျွန်တော်တို့ကနေပြီးတော့သူတို့ရဲ့စာဝတ်နေရေးသမလို့ရှိတဲ့သူတို့ရဲ့အချိန် တို့စော်ပြတာတောင်းနိုင်မှုတွေကိုဆိုက်တူအမွေးတွေကိစ္စလေးတွေကိုတောက်ဖြတ်ဖို့နိုင်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့အများဆုံးရောက်စီမံကိန်းကနေပြီးတော့တင်သွားနိုင်မှုကိုကျွန်တော်တို့အစိုးရအနေနဲ့စီစဉ်ကြောင်းရည်နေတာလေးတွေရှိပါတယ်ရှင်
။သုံးပိုင်မျိုးသစ်ဆိုတာဆရာမအကြောင်းဆောက်ဖို့အနေထားအထိစဉ်းစားလာတဲ့ဆိုတဲ့အခါကျတော့ဒီမျိုးသစ်မှာကလူဦးရေကဘလောက်လောက်ရှိနေတယ်ဆရာမသူကမျိုးတစ်ခုအစ်စ်တည်းလို့မျိုးပုံစံမျိုးသူကအကောင့်ထဲပေါ်လာ
တယ်။ဟုတ်ကဲ့ပါမျိုးပုံကအနေနဲ့အကောင့်ထဲပေါ်ထားတဲ့အားရှိပါတယ်။ဒါကအစရဲ့အကောင့်ထဲပေါ်ထားတဲ့မျိုးအဖြစ်နဲ့မျိုးကွက်အနေနဲ့အကောင့်ထဲပေါ်ထားတဲ့အထက်မှာအဲသူတို့ကိုရက်ွက်တစ်ခုအနေနဲ့ပြီးခဲ့တဲ့အစိုးရကလည်းနေရာချထားပေးခဲ့တာဖြစ်ပါတယ်။အဲသူတို့ကလည်းသူတို့အစိုးရအဖွဲ့ကိုတောင်းဆိုတဲ့ကိစ္စကတော့သူတို့အဲဒီဘူလာရန်တောင်းလို့သူနီးမလေးမှရှိရင်တော့သူတို့အချင်းချင်းနိုင်တယ်။ပို့ပြီးတော့အချင်းချင်းရယ်ပေါ့နော်။မိုးရွာဒီကိစ္စကျွန်တော်တို့ဒီမှာမိုးရွာဒီကိစ္စရှိရင်တော့အဲ့ဘက်မှာမျိုးစစ်ဖြစ်နေတဲ့အတွက်ကြောင့်မို့လမ်းကိစ္စလေးတွေကလည်း
ဒီမြန်ဆင်းရင်အောင်စီမံကိန်းနဲ့ပတ်သက်ပြီးတော့ဆရာမအဲ့ဒီစီမံကိန်းကဘယ်လိုပုံစံဖြစ်တယ်အစိုးရကဘယ်လိုရည်ရွယ်ချက်နဲ့လှုပ်ဆောင်နေဆိုတာလေးကိုကျွန်တော်တို့ရှင်းပြပေးလို့ရမလား
အဲ့ဒါဆိုတော့ကျွန်မအချင်းများပြီးတော့မယ်ဆိုလို့ရှိရင်တော့အင်ဂျီပေါ့အင်ဂျာတရွာမှာဒီလိုချင်းရွာတရွာဒီလိုနှစ်ရွာပေါင်းရင်လည်းအင်ဂျီ150နှစ်ရွာအပဝင်းချင်းတော့ရှိနေရွာအဲ့ဒီရွာရှိနေလို့ရှိရင်အဲ့ဒီနေရာမှာ300ဆိုရနိုင်တယ်ပြီးပါလေအာဒီငွေကိုသူကအတိုးသဘောမျိုးနဲ့ပြန်ချီးရတဲ့ပေါ်ပါပဲအတိုးကတော့တော်တော်နည်းနည်းအတိုးပေါ့ဒီအတိုးကိုရွာရဖွင့်ကလေးလုပ်မယ်နောက်ပြီးတော့ဒီဒီမှာရှိတဲ့သူတို့ပေးထားတဲ့ငွေ300ကိုလုံးဝမပြောက်ပြရအောင်မပြောက်ပြခနဲ့ဒါပြန်တဲ့စီစဉ်မှုတွေရှိရမယ်ဒါကြောင့်မို့ဒီလိုနောက်ကမှရှိတဲ့လူတွေအတွက်ကိုညစင်းအောင်စီမံလိုက်ရဆိုရင်နည်းနည်းအဆင်ပြေနိုင်တယ်လို့ကျွန်တော်တို့ကလည်းသုံးသပ်ထားပါရှိပါတယ်ဒီလိုမိသားစုတွေတစ်ခွဲတစ်ပြားဖြစ်သွားတာမျိုးဒီလိုပြည်သူလူထုကဒီလောက်ဒီလိုတန်မျိုးဖတ်ပြီးမခံစားသေးချင်တာပေါ့နော်သူရဲ့အဲခုလက်ရှိမှာဆိုလို့ရှိရင်ကျွန်တော်တို့အစိုးရတရအနေနဲ့ဆိုလို့ရှိရင်ဒီလိုမျိုးတော့ခါလေကျွန်တော်တို့ဆူရတဲ့ဒုက္ခပဲဒီလိုမျိုးတော့ကကျွန်တော်တို့ရဲ့ဆူရတဲ့ဒုက္ခပဲအဲဒါကြောင့်မို့ကျွန်တော်တို့ကဒီလိုကိစ္စမျိုးပြန်ပြီးတော့မဖြစ်နိုင်အောင်ကျွန်တော်တို့ဆူရနေနေအသက်နိုင်ဆုံးကျွန်တော်တို့ဟိုအစီအစဉ်လေးဒီကားလာရှိရဲ့
ကျွန်တော်တို့ကြားနေရတာလည်းဟိုနာဂိတန်စိုးစိုးဝါခံရတဲ့ဒေသတွေမှာပြန်လေထူထောင်ရေးလုပ်ငန်းတွေဟာထင်သလောက်မအောင်မြင်သေးဘူးအခုညီတွေဟာလည်းရတဲ့တလောက်မရခဲ့ဘူးဆိုပြီးပြောဆိုကြတာတွေကဒီနေ့အထိကျွန်တော်တို့ကြားနေရသေးတယ်ဆိုတော့ဆရာမဒီလက်ရှိအစိုးရလက်ထက်မှာသူတို့ရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်နေရာတွေမှာလိုအပ်နေသေးတာလဲ။ဘာတွေများလုပ်ဖို့လိုသေးတယ်လဲဆိုတာကိုဆရာမပြောပြလို့ရမလား
။ကျွန်မရဲ့အဲတုံ့တက်ချက်အစားပြောရမယ်လို့ရှင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေကအခုချိန်ထိတော့နည်းနည်းများရှိနေသေးတယ်ရှင်။ဒါကပြမချက်ပါတုံ့တက်ချက်နေသူတို့ရက်တီပူအတွက်ကအဓိကနေရာလေးတစ်နေရာပေါ့။နေရာလေးတစ်နေရာခိုင်ငယ်လေးရှိဖို့လိုအပ်လိမ့်မယ်လို့ထင်တယ်။အဲ့ဒါလေးတွေကလည်းကျမတို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်။ဒါတတိယအချက်နဲ့ကတော့အာသူတို့တွေမှာဘောနောဂျင်းနီဖာတောက်ဆိုင်နဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်။အဲ့ဒါကလည်းဟိုကျမတို့ကဘလောက်လူအများစုကိုကျမတို့အစိုးရအဖွဲ့အနေနဲ့ပေးနိုင်မလဲဟိုထောက်ပံ့နိုင်မလဲတံပိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလည်းမူတည်ရလို့ထင်ပါတယ်။ဒါမဲ့ဒီလူတွေကိုပေါ့ဝင်ခြင်းကဒီပေါ့ဝင်သူအနေနဲ့ပေါ့ဝင်ခြင်းရောကျွန်တော်တို့ဆိုရကတော့ဆိုရရဲ့အကြောင်းမှရှိတဲ့ဖွဲ့စည်းရေးသားပါအဲသူတို့ကိုကျွန်တော်တို့ဒီသားချင်းဆောင်လာတဲ့ပေါ့နော်ဟာစင်းစ်တောင်ရှိပြီးသားကိုယ့်ဘာကိုရက်တရားတော့မယ်ဆိုတဲ့အကြေးထက်အခုချိန်ထိတို့မှာဒီတောင်ခံစားနေရဖြစ်ဖြစ်တယ်အဲတချို့တွေကြောက်လို့ရှိရင်လည်းဟိုတော်တော်လေးပဲကိုတို့ကိုချုံပြီးတော့လုပ်နိုင်တဲ့အခြေအနေလေးလည်းရှိတယ်တချို့တွေကတော့လည်းဘလိုပဲလုပ်တော့အခြေအနေပြေးတဲ့ဘဝလေးတွေရှိတယ်ဒါကိုကျွန်တော်ကဆာမပေးရလိမ့်မယ်
သူတို့နဲ့ထိတွေ့ပြောဆိုတဲ့အခါမှာသူတို့ကိုယ်တိုင်ကတော့တက်တက်ကြောကြောနဲ့သူတို့ဘဝဟိုစိတ်ပိုင်းဆိုင်ရာသူတို့ထိခိုက်ခံစားနေရတာတက္ကနာပေါ့နော်ဟိုရေဘူးအားဖြင့်ဒီလူတွေကိုနဲ့ကရောအာသူတို့ဘဝသူတို့ပြန်လဲထူထောင်မှုတွေစိတ်အားထက်သန်မှုရှိကြသလားဆိုလိုချင်တာသူတို့ depression တွေရပြီးတော့အာမဖြစ်တော့ပါဘူးကျွန်တော်တို့ဘဝကြီးကဆုံးပါပြီဆိုပြီးတော့ချီးပြက်လက်ပြဖြစ်နေတဲ့သူတွေရှိတယ်ဆိုရင်လည်းအဲ့ဒါအနေစုလားဘလို့ပုံစံသူတို့ရဲ့စိတ်ပိုင်းဆိုင်ရာအနေထားဒီပြန်လဲထူထောင်ရေးအပေါ်မှာထားတဲ့သဘောထားကဘလို့ရှိလဲဆရာမ
အဲကျမတော့လေကျမရေပြားချင်းကျမတွေ့တဲ့သူတွေအနေနဲ့ဆိုရင်ဖြစ်ချင်းနဲ့ဖြစ်နေတဲ့သူတွေကနဲပါလေတိုးတော်လည်းပဲအမကြိုးစားပြီးတော့ရုန်းကန်နေတဲ့အထက်မှအဲအဆင်မပြေတဲ့အပေါ်မှာနည်းနည်းစိတ်သက်ပိုင်းစိတ်ပိုင်းဆိုင်ရာအကြောင်းပြောပြရမယ်ကြိုးစားပြီးရုန်းကန်နေတဲ့အခါမှာလေသူကမဖြစ်တော့ဘူးပေါ့နော်ဥမာပြောကြအောင်ဆိုငြိမ်းငြိမ်းကစ solution မပြေသေးဘူးပေါ့ဖြားဖြားသေးပြီးတော့ဒါမှမဟုတ်မပြေသေးဘူးအဲ့လောက်ဆိုင်စားတဲ့အခါမှာ solution လေအဲနောက်ကြောင်းနောက်ဆက်မအေးရဘူးပေါ့အားမလို့အားမရပိုင်းလေးအဲ့လိုပိုင်းလေးရှိတယ
်ဒီလူတွေကိုရောအစိုးရအနေနဲ့ပေါ့နော်နိုင်ငံတော်အစိုးရပဲဖြစ်ဖြစ်တိုင်းဒေသကြီးအစိုးရပဲဖြစ်ဖြစ်အော်ဒီစုံတစ်ခုပေါ့စောစောဆရာမပြောသလိုအိုးအိမ်လေးနဲ့အတီတကြဖြစ်အောင်အဲ့ဒီအမှတစ်ဆင့်တစ်ခါသူတို့ဟိုဘဝရည်ဒီအတွက်အလုပ်အကန့်အရင်းနည်းလေးဖန်တီးပေးနိုင်အောင်ဆိုတော့ပုံစံမျိုးအစိုးရကစဉ်းစားထားတာလုပ်ပေးဖို့စီစဉ်ထားတာရှိလားဆရာမ
။စောစောနေနဲ့အစီအစဉ်ရှိပါတယ်ဆင့်။ဟိုအစီအစဉ်ရှိပါတယ်ဆိုတဲ့နေရာမှာလည်းမှလည်းဟိုတရားဝင် experience နဲ့ဒီကျွန်တော်ကနေဒီနေရာကိုဟိုခြားထားပြီးတော့မယ်နေဘက်အခွင့်အရေးပြီးတော့မယ်ဆိုရင်နောက်ပြီးထောက်ထားတဲ့အထဲကတည်ရဝင်ဟိုးရင်တွေကသူတွေကိုတော့အဲ့လိုနေသားလေးတွေသူတည်ရဝင်လေးဖြစ်အောင်အောင်လုပ်ပေးဖို့ကျွန်တော်တို့အစီအစဉ်လေးနဲ့ရှိပါတယ်။နောက်တစ်ခါခုနကပြောလို့ပဲကျွန်တော်တို့ဘဝရည်တည်ဖို့အတွက်ကိုဟိုတဘလို့အကောင်းဆုံးဖြစ်မလဲဆိုတဲ့အချက်လေးနဲ့ကျွန်တော်တို့ဟိုစီစဉ်ထားတာလေးနဲ့ရှိပါတယ
်။ကုသဝင်းလှိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်ရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါ။အိမ်တော်ဘက်တီကြားရိုက်နှက်မှုကိုတရားဥပဒေကြောင်းအရဘလို့အေးအေးယူခံရမလဲဆိုတဲ့အကြောင်းအခုဒီဘက်တူတာဆောင်ရင်အမေရိကန်တခွင်အစီအစဉ်မှာကုအောင်ကတင်ပြထားပါတယ်။အင်ဒီယားနာပြည်နယ်အစိုးရလက်ထောက်ရှိနေတဲ့ဦးဖြစ်တဲ့မတ်လွန်ခန်းပိုက်ပါနဲ့တွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နေပါဦးခင်ဗျာ။
သူတို့ဖြစ်တော့ဒီအိမ်တော်ဘက်တွေကြားရိုက်နှက်မှုကြောင့်ပေါ့လေတက်ဆိုင်ရာကိုတင်ကြတဲ့အခါမှာရောတရားရုံးကဘယ်လိုအကာအကွယ်ပေးပါလဲ
ဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးတကူကဒီရိုက်နှက်မှုနဲ့တကူနဲ့အပြစ်လူတူတယောက်ကအပြစ် charges ပေါ့နော်ခံရတယ်ဆိုလို့ရှိရင် Myanmar protective order no contact order ဆိုတာရှိတယ် no contact order ဆိုတာကတရားသူကြီးရဲ့အမိန့်ဖြစ်ပါတယ်အဲ့ဒီတရားသူကြီးအမိန့်ကဒီတရားခံကနေပြီးတော့ဒီတန်ရန်ရတဲ့လူရဲ့ပြီးတော့ဒီအမှုတွေမှာပါတဲ့တသက်တွေဘယ်သူမှထိတွေ့ပိုင်ခွင့်မရှိဘူးလို့ဆိုထားတဲ့အမိန့်ဖြစ်တယ်။ဆိုတော့ no contact order ဆိုတဲ့အခါမှာဒီလက်တွေ့ထိတွေ့ဂင်တွေ့တာကိုသူတို့ကဆိုလိုတာမဟုတ်ပါဘူး။ indirect ပေါ့နော်တရားမဟုတ်ဘဲနဲ့တငယ်ချင်းတွေရနေတဆင့်မိသားစုတွေရနေတဆင့်ဒါမှမဟုတ်ရှိရင်ကိုယ့်ရဲ့ community တွေကနေဦးဆောင်တဲ့သူတွေကနေတဆင့်ဒါမှမဟုတ်ရှိရင်ဒီ social media Facebook message ကနေပဲဖြစ်ဖြစ် Viber ကနေပဲဖြစ်ဖြစ်ပေါ့နော်ဒီ Slack ကနေပဲဖြစ်ဖြစ်အဲ့လိုမျိုးဆက်သွယ်တာကိုလည်းဆက်သွယ်မှုလို့သတ်မှတ်ပါတယ်ဆိုတဲ့အခါကျတော့အဲ့လိုမျိုးဆက်သွယ်မှုကိုလုံးဝမရှိရဘူးဆိုတဲ့အမိန့်ဖြစ်တယ
်ဆိုတော့ကျွန်တော်တို့ကြားဘူးတာဆိုလို့ရှင်ဥမာတရားရုံးကနေပြီးတော့ခုနလိုပေါ့လေအကာအကွယ်ပေးထားတဲ့အမိန့်တစ်ခုခုချမှတ်ထားတယ်ဆိုလို့ရှင်ယောက်ျားဖြစ်သူကဒီမိမရှိတဲ့နေရာရဲ့ guide 200အတွင်းတို့300အတွင်းတို့အနာရောက်အောင်သွားလို့မရဘူးဆိုတာမျိုးကိုကျွန်တော်တို့သိရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါလည်းရှိတယ်ဟုတ်တယ်ဆိုတော့ထိတွေ့ခွင့်မရှိဘူးဆိုတဲ့အခါကျတော့အဲ့ဒီသူမရှိမဲ့နေရာလို့ထင်တဲ့နေရာတိုင်းဟိုဘက်အချက်ချက်ချင်းကိုပြန်သွားရမှာဖြစ်တယ်။ဆိုတော့တကယ်လို့ကိုယ့်ရဲ့အလုပ်ကိုသွားတဲ့အခါကျတော့သူမနေတဲ့နေနိုင်တဲ့သွားတတ်တဲ့နေရာတွေကိုကားနဲ့အလုပ်သွားမဲ့အချိန်မှာအဲ့ဒီကြားမှာသူ့အိမ်ကအဲ့ဒီကြားမှာရှိတယ်ဆိုလို့ရှိရင်အဲ့ဒီမျိုးသားကနေပြီးတော့ဒီဘက်လမ်းကိုရှာရတယ်ဆိုတော့ဒီဟာကလုံးဝကိုတီတူးခွင့်မရှိဘူးဒီပေ200လောက်ရှိမလား300လောက်ရှိမလားဆိုတော့ကိုလည်းတိုင်းပြီးတော့သွားတယ်ဆိုလို့ရှိရင်လည်းဒါကထိတွေ့ဖို့စ조사တယ်လို့သတ်မှတ်ခြင်းခံရမှာဖြစ်တယ်
။ဥပဒေကိုချိုးဖောက်တယ်ဆိုရင်ရောနောက်ထပ်ပြင်မှုတွေဘာတွေထပ်ပြီးတော့တိုးလာပါလဲ
။ဒီဟာကတော့ pre trial condition လို့ခေါ်ရယ် pre trial ဆိုတော့ကဒီအမှုကစပြီးဒါပေမဲ့အမှုကအဆုံးပြတ်မပြီးသေးဘူး။အဲ့ဒီအချိန်တော်တွင်းမှာတရားသူကြီးကနေပြီးတော့အမိန့်ကိုဒီ no contact order ဘာတွေချထားတာဖြစ်တယ်။ဆိုတော့ဒီဟာကဒီအမှုမပြီးမကျင်းလိုက်နိုင်ရမှာဖြစ်တယ်တကယ်လို့ကိုယ့်ရဲ့တစ်ခုကျမကျွန်မပြောနေတာကဘာလဲဆိုတော့တစ်ခါလေးကျလို့ရှိရင်သူတို့ကကလေးတွေလည်းရှိတယ်ဆိုတော့ခါကြတော့ကလေးတွေတွေးချင်လို့ဆိုပြီးတော့လာလို့မရဘူးတရားသူကြီးအမိန့်ကလုံးဝကိုဆက်သွယ်ခွင့်မရှိဘူးဆိုတော့ခါကြတော့ကလေးတွေကကိုယ့်ရဲ့သူ့ရဲ့အမိန့်နဲ့ရှိနေတယ်ဆိုလို့ရှိရင်ကလေးတွေကိုတွေးချင်တယ်ဆိုရှင်တရားသူကြီးစီကနေပြီးတော့တတ်တတ်ရှိနေကနေတဆင့်ပြန်ခွင့်တောင်းရပါတယ်ဆိုတော့တကယ်လို့ဒီ productive order ကိုကျွလွန်မိတယ်ဆိုလို့ရှိရင် तू อ่ะနောက်ထပ်အပြစ်တစ်ခုနဲ့ဆက်လက်ပြီးတော့ပြန်ပြီးတော့အပြစ်ချလိုက်လို့ရတယ်အဲ့ဒါက invasion of privacy လို့ခေါ်ပါတယ်ကျွန်တော်အင်ဒီယားနာမှာ protective order ပဲဖြစ်ဖြစ်ဒီ no contact order ကိုပဲဖြစ်ဖြစ်ကျွလွန်ပြီးတော့အဲ့ဒီတန်ရန်ရတဲ့လူကိုတရိုက်နီလန်းနဲ့ဖြစ်ဖြစ် indirect နီလန်းနဲ့ဖြစ်ဖြစ်ထိတွေ့ဖို့စ조사တယ်ဆိုတာကိုတွေ့တယ်ဆိုလို့ရှိရင်ဒါက charge now to a tete ku tua tayala ma pete.
Okay, so to the pin of Bolita, America go, she pion chi cha, lajare, the Taiwan swim ball, the Toriel English car, come on, a pure dot, pubido to Kayo de Lutiavari. So Indiana ma solution, levet, am Yamanangani, Biro, who labido, she pion chi chani tangare, the Toro Miavari. So I know Luri in the name of Blue Katana, Murigo, Diga, Yin Sayali, Chide Lu, Tuyavale.
Okay, Jamaya Myanmar Jaro, Totomia Ga, the Upre Matu Lowano, Tomorrow Myanmar Pia, Upre, the America Upre in a Lawan Matu Reka Jaro, the Kalajasha Upre go Namle Reka Jaro, Dinangama Upre Jilum Pietuavare, the Ukuane Upre Matilo, Upre Jilundago Druga, excuse me, Pemu. Nyazon Tweda Gajaro, the UI Wano, Yetak Bido Kamang Daro, Bido, the Midasu Yama Yam Pietaro, Yam Pipido, the Kalady Shema Yam Pietaro, Baran Murigo, Tomato Yavare. Enhancement crimes are my shibare. So the gallo, the domestic violence nap, the mu, you know what, a coup, you move now tetaku, a pianbiro, conviction pian yare solution. The crime got, you know what, misdemeanor got felony assented pian pitoare, a little bonsam you want, no? The gallo, you know what, invasion of privacy, so the no contact or a good June low object in Kayare, and I go object Kayab, no Kajaro, do you attain? Invasion of privacy, yeah, yeah, solution, they are a felony in it. Damage, yeah, can yeah.
A good amount of domestic violence, Sura, Roma, Goe, the Kemonpia, Dua, goes in Nimia, Yanet, Yanet Alepianine, the Nimia, Piamio, Yanet Alepianine. Sura Kajara, Balu, whom you are Pumiavale.
Do you mind Yanela, Dogajaro, Goe, Yogane, Mutimigo, Yanet Apumiavale. Damme Yeti, Gajaro. Sagamia solution let Mababo Yeji there. Bido Sagane to the Bago Machin Chabo Yeji there. Not to go clearly go dining a ma clearly with Madame Usa be Jabare. The yellow at Yampia Sagamia at Chema, clearly, in Emma clearly she needed. Throw at Janaya and Yenine solution, did move up Bumo Miabare. Not to go up, then Yanya go amuse me, Gani, the yellow go and she at Chain solution. A felony level got in Madame Bobiro, Mien, Bono, Bobiro, so what at Pimuro Tamade, to get out the battery loaching, I pit, go and she let go and pitch at Dora, Pipit, Ludu, go in Madame Nazi, on Loda, Pipit, crime, got a felony, a sick, the could be the good Mienian Dora.
Let me dazuma, clearly she is so in Bolly, Limia, question, Piacere, Kamate, Ayunga, Balu, Sumpia, Bivale.
Clearly she yet to account of Balumio Chinese, so you account of Pivale for the Pomatia to give a Sumpia Barre. Then we want that Nilo Shin and Yazo name as solution, clear to she yet to pull Gamble, but I'm really good to get to you. So the child support credit card of the work, who sends a lot of base in a Bilo Yam, you hope I would. Who yet win with Bama Muti Piro, who yet expensive one, or clear, tame. ကိုယ်တက်စီအဲ့လိုပုံစံမျိုး expenses တွေ့ရတာရောပြီးတော့ကလေးအတွက်ဒီကျမရအမကင်ဘယ်လိုပေးမလဲဘယ်လောက်ကုန်ချမလဲဆိုတဲ့ဟာတွေပါအကုန်လုံးတွက်ပြီးတဲ့ခါကျတော့နောက်ကလေးကအများဆုံးဘယ်သူရှိမှနေမလဲဆိုတဲ့ဟာကိုတွက်ပြီးတနည်းနေမှလဲဆိုတဲ့ဟာတွက်ပြီးတဲ့ခါကျတော့ amount ကထွက်လာတယ်ဆိုတော့အဲ့လိုမျိုးပေးရပါတယ်နောက်ဆုံးမိကောမှာတချို့ကဒီဘာသာစကားအခက်ခဲကြောင့်ပေါ့လေဒီလိုတိုင်တန်းရ ဒီဆယ်လ်တွားတဲ့အချိန်ပဲဖြစ်ဖြစ်အင်္ဂလိပ်စကားမတတ်ဘူးဆိုလို့ရှိရင် interpreter call ဘူးဒါကိုရရပိုင်ခွင့်တစ်ခုပဲဖြစ်တယ်တော်တော်များများကအဲ့ဒါကိုတိတ်မသိကြဘူးဆိုတော့အဲ့ကကြောင့်ရဲကိုမခေါ်ရဲကြဘူး shelter တွေကိုမသွားရဲကြဘူးဒါပေမဲ့ကိုရရပိုင်ခွင့်အနေနဲ့ခေါ်ပြီးတော့interpreter လို့ပြောလိုက်ရင်သူတို့ကဘာသာပြန်ခေါ်ရမှန်းသူတို့ကသိပါတယ်
ကောင်းစီစဉ်တင်ဆက်တဲ့တူတာဆုံးတဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOE ကိုအကြံပြုစာရေးသားပေးပို့လို့တဲ့တိတိချင်းတောင်းကျင်ကြရတဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
American နိုင်ငံရေးဝန်ကြီး Mike Pompeo ဟာမကြာသေးခင်ကသွားခဲ့တဲ့သူ့ရဲ့အရှိအလယ်ပိုင်းခီးစဉ်အတွင်း Saudi Arabia နိုင်ငံရဲ့လုံခြုံရေးဟာအမေရိကန်ပြည်ထောင်စုအတွက်ဦးစားပေးဖြစ်တယ်ဆိုတာရှင်းရှင်းလင်းလင်းပြသခဲ့ပါတယ်။လုံခြုံရေးအရအန္တရာယ်ရှိတဲ့နိုင်ငံတွေထဲမှာအီရန်နိုင်ငံဟာအဓိကပါ။
အီရန်ဟာသူတို့ကိုပွားစစ်သွေးကြွတွေနဲ့အကြမ်းဖက်အုပ်စုတွေကိုပံ့ပိုးပေးနေပြီးဒေသတစ်ခုလုံးမတည်ငြိမ်မှုကိုဖြစ်ပေါ်စေပါတယ်။ဒါအပြင်ကမ္ဘာပေါ်မှာအကြမ်းဖက်ဝါဒကိုအကြီးမားဆုံးအားပေးနေတဲ့နိုင်ငံလည်းဖြစ်တယ်လို့မစ္စတာပွန်ပီယိုကဆိုပါတယ်။ဒါကြောင့်လဲအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ကိုဘယ်တော့မှပိုင်ဆိုင်လို့မရအောင်အမေရိကန်ကတန်တိတ်ထန်ချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။ယမန်နိုင်ငံမှာဆိုရင်လည်းအီရန်ဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ပြီးဟူသီအကြမ်းဖက်သဘုံတွေကိုလက်နက်ပစ္စည်းတွေငွေကြေးနဲ့စစ်တင်တန်းတွေကိုဆက်လက်ပြီးထောက်ပံ့ပေးနေပါတယ်။ပင်လယ်ညီတွင်းဖြတ်တန်းသွားနေတဲ့တင်မောတွေကိုပိတ်မှတ်ထားပြီး Sorry ပြည်သူတွေကိုချိန်ချောက်တဲ့အနေနဲ့ဟူသီသဘုံတွေဟာ Sorry Arabia နိုင်ငံဘက်ကိုဆက်ပြီးတော့မစ်ဆိုင်းဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်။Sorry Arabia နိုင်ငံကလိုအပ်နေတဲ့ကာကွယ်ရေးနဲ့သူ့နိုင်ငံရဲ့အနေဆက်တလျှောက်ကာကွယ်ပိုင်ခွင့်အတွက်အမေရိကန်ဘက်ကအကူအညီတွေဆက်ပြီးပေးနေပေမဲ့လည်းယေမန်နိုင်ငံမှာရေရှည်တည်ငြိမ်ရေးတိုးတက်လာဖို့နိုင်ငံရေးအရာပဲအပြေရှားရမှာဖြစ်ပါတယ်။ယေမန်ရဲ့ပြည်တွင်းစစ်ကိုအဆုံးသတ်ဖို့နိုင်ငံရေးအရာတွေ့ဆုံအပြေရှားရေးတိုးတက်အောင်ကုလသမဂ္ဂအထူးကိုယ်စားလှယ်အသစ်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုအမေရိကန်နဲ့ Sorry နှစ်နိုင်ငံလုံးကထောက်ခံသဘောတူခဲ့ကြပါတယ်။နိုင်ငံရေးအရာရောလုံခြုံရေးအရာပါလစ်ဟာမှုတွေဟာပဋိပက္ခတွေကြောင့်ဖြစ်ပေါ်စေတာပါလူသားချင်းဆိုင်ရာအကြက်တဲဒုက္ခတွေကိုလည်းဖြစ်စေပါတယ်ဒါအပြင်ယေမန်နိုင်ငံကပဋိပက္ခအခြေအနေကိုအာရေဗျကျွန်းဆွယ်မှာရှိတဲ့ Al Qaeda နဲ့ IS စစ်သွေးကြွတွေကပါအမျက်ထုတ်ခဲ့ကြတာပါဒီအဖွဲ့တွေလုံခြုံနေသမျှအမေရိကန်အမိမြေလုံခြုံရေး NDA ရှိနေပါတယ်ကမ္ဘာပေါ်မှာအကြမ်းဖက်ဝါဒနဲ့ဆွေးနွေးဝါဒကိုတံပြန်နှိမ်နှင်းဖို့မွတ်စလင်အများစုရှိတဲ့နိုင်ငံတွေရဲ့ဥဆောင်မှုဟာအလွန်အရေးပါပါတယ်။အမေရိကန်အနေနဲ့2030ခုနှစ်အတွက်ဆော်ရီနိုင်ငံရဲ့ရည်မှန်းချက်ကိုအခိုင်အမာထောက်ခံတဲ့အပြင်မတူကွဲပြားမှုတွေကိုတီးခတ်မှုလေးစားမှုနဲ့စီးပွားရေးဖွံ့ဖြိုးမှုအပါအဝင်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်တာစတဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုလည်းကြိုးဆိုထောက်ခံထားပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘုံမဟုတ်ကြောင်းထပ်မံပြီးတော့သောတာရှင်တွေကိုအတိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကားနေအခုအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လင်းပေးနေတဲ့တနာ ይ စာအစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ထုတ်လင်းပေးသွားမှာဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့ကြားရှိတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
CIA American ဘဟုထောင်လိုင်း Agency ရဲ့အကြီးကဲရာထူးအတွက်အတည်ပြုနိုင်ဖို့ဗိုလ်တပူးနဲ့အထက်လွှတ်ကျော်ကျန်းနာပွဲမှာတိုင်ရင်နှစ်ရက်လိုမှာပဲလက်ရှိရာယီအကြီးကဲဖြစ်နေတာဝန်ယူနေတဲ့ Gina Haspel ဟာဒီရာထူးအတွက်အသင့်တော်ဆုံးအမျိုးသမီးဖြစ်နေသမရအင်ဂျူကပြောကြလိုက်ပါတယ်အသက်61နှစ်အရွယ်ဝိုင်းရင်ထောက်လိုင်းဝန်ထမ်းဖြစ်သူ CIA ရဲ့ယာယီဒါရိုက်တာဂျင်းနာဟက်စပယ်ကအကြမ်းဖက်သူတွေနဲ့ပတ်သက်ပြီးကျန်းနန်းစွာစစ်ဆေးမှုတွေမှာပါဝင်ပတ်သက်ခဲ့ဘူးတာအတွက်စိုးရိမ်ပြီးဒီရာလူအတွက်သူ့ကိုမရွေးချယ်ဖို့ပြောကြားခဲ့ပေမဲ့သမရထရမ့်ကဒီအတွက်စိတ်မပူဖို့အားပေးခဲ့တယ်လို့ထရမ့်အစိုးရအဖွဲ့အရာရှိတွေကပြောပါတယ်အီရန်ရဲ့နျူကလ িয়ার ဆင်ရသဘောတူညီချက်ကနေအမေရိကန်ခွဲထွက်မလားအီရန်ကိုအရေးယူပိတ်ဆို့မှုတွေပဲပြန်လုပ်မလားဆိုတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်ကာနေမှာကြေညာမယ်လို့ပြောပါရတယ်။2015ခုနှစ်တုန်းကထုတ်ထားတဲ့အီရန်ဆင်ရနျူကလ িয়ার သဘောတူညီချက်ကိုသမ္မတထရန့်ကသဘောမကျကြောင်းမကြာခဏပြောကြားတတ်ပါရတယ်။ကချင်ပြည်နယ်တွင်ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့တောတောင်တွေကထောင်နဲ့ချီတဲ့ဒေသခံပြည်သူတွေတဲကတချို့ကိုကယ်ထုတ်နိုင်ခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချက်ထိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။လော်လော်ဆင်မှာအလုံးစိတ်ပူးနေကြတဲ့ကာမိုင်းမန်ဝေဒေသမှာသူ့သဘောနဲ့သူနေခဲ့သူ၅ဦးမှာပါကျန်လူပေါင်း148ယောက်ကိုပြန်ပြီးခေါ်ယူနိုင်ခဲ့ကြောင်းနဲ့ကျန်ပိတ်မိသူတွေဘလောက်ရှိရဲစည်ရင်တိကျတိနိုင်ဖို့ကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်ကရွန်ဂျာဒုက္ခသည်တွေကိုတည်ဆောင်လာတဲ့လှေနှစီအင်ဒိုနီးရှားနိုင်ငံအနောက်ဖက်ဆွန်ကအာချေပြည်ကိုအနယ်ကိုမကြခင်ကပဲထပ်ပြီးရောက်လာတဲ့ဖြစ်ရဟာမြန်မာနိုင်ငံတွင်းကနေရွန်ဂျာတွေအုံနဲ့ချင်းနဲ့ထွက်ပြေးနေတာကိုပြတ်တာနေတဲ့တက်တေတစ်ခုတာရကတစ်ခုဖြစ်နေပါတယ
်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချင်းကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နေပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များနဲ့တကွ မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆံမလို့ပါခင်ဗျာ
This program has come to you from the Voice of America, Washington.